Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိမြို့ရေးမြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပထမနာရီဘက်မှာရေဒီယိုလိုင်းတို့ပြီးတော့လည်းနားထောင်နိုင်သလိုအစီအစဉ်အပြည့်အဖြစ်ဂျိုဒုဆလောင်တက် TV VOA Website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဣသရေလနဲ့ Hezbollah တို့အကြားရပ်ပိုင်းကြားသေးတဲ့အပြစ်ခံရက်စရိတ်ဆက်ပြီးတော့ရှိနေပုံရပါမယ်။နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။ဂျော်ဂျီယာနိုင်ငံမှာဥရောပတမကလိုလာတဲ့အတိုက်ခံဆန္ဒပြသူတွေနဲ့ညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့ဂျော်ဂျီယာဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဖမ်းဆီးထားတဲ့ထိုင်းငါးဖမ်းသင်္ဘောကမြန်မာနဲ့ထိုင်းငါးဖမ်းသမားတွေကိုစစ်ဆေးနေဆဲရှိတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ
်။အဲ့လိုသတင်းတွေပြီးမှတော့ရွေးကောက်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဆက်ဆံရေးမဟာဗျူဟာသတင်းဆောင်ပါကိုကြားကြအောင်ပါ။အဒီနောက်မှာတော့ရေစကြိုမြို့နယ်မှာရပ်သားနေအိမ်တွေမိရှုဖြစ်စီခါတဲ့သတင်းနဲ့နိုင်ငံရေးအကျဉ်းသားတွေထောင်ပြောင်းသတင်းဆောင်ပါတွေကိုလည်းတင်ပြပါမယ်။အမေရိကန်ကမြန်မာနိုင်ငံဆရာအထူးတန်တမန်တယောက်ထားရှိဖို့ကြိုးစားနေတဲ့ဒေါက်တာဆဆာနဲ့အင်တာဗျူးကိုလည်းကြားကြအောင်ဖြစ်ပါတယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုနားဆင်ကြည့်ရှုရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညိုဦးကတင်ပြပါအောင်မယ်။
ဣသရေလနဲ့လေဘနွန်အခြေစိုက်ဟစ်ဘူလာတို့အကြားရပ်ပိုင်းကြာသေးတဲ့ပြစ်ခတ်ရက်စေးဆက်ပြီးတော့ရှိနေပုံရပါပြီ။နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။လေဘနွန်တောင်ပိုင်းမှာတော့ဣသရေလလေကြောင်းတိုက်ခိုက်မှုကြောင့်တဦးသေဆုံးတယ်ဆိုပြီးလေဘနွန်ကျန်းမာရေးဌာနကတင်းလာနေကထုတ်ပြန်တယ်လို့ပဲ။လေဘနွန်ရှေ့ကျန်းမာလည်းတိုက်ခိုက်မှုကြောင့်စစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့လေဘနွန်စစ်တပ်ကပြောပါတယ်။အပြစ်ရသဘောတူညီချက်ကိုချူဖောက်နေတဲ့စစ်သွေးကြွနေရာတွေကိုပြတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဆိုပြီးဣသရေလဘက်ကပြောပါတယ်။လေဘနွန်ဣသရေလနယ်စပ်ကငင်းပွားပိုင်နယ်မှာထိုင်ထားတဲ့ဣသရေလခြေကုပ်တွေကိုပြတ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ဟစ်ဘူလာတို့ဘက်ကလည်းတင်းလာနေကပြောပါတယ်။ဒါဆိုရင်တော့အပြစ်ရသဘောတူညီချက်ရပြီးတဲ့နောက်ပထမဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ပိုင်နယ်ငင်းပွားဖွယ်ရှိတဲ့ဆိုတဲ့ဣသရေလသတ်မှတ်ထားတဲ့နေရာကိုဒုံးကျည်နှစ်ဆင်းတဲ့ဟစ်ဘူလာတို့ဘက်ကပစ်ခတ်ခဲ့တယ်ဆိုပြီးဣသရေလစစ်တပ်ကပြောပါတယ်။အခုလိုဟစ်ဘူလာတို့ဘက်ကဒုံးကျည်တိုက်ခိုက်မှုကိုပြင်းပြထန်ထန်တုံ့ပြန်မယ်ဆိုပြီးတော့ဣသရေလကာကွယ်ဝင်ကြီးကဆိုပါတယ်။ဟစ်ဘူလာတို့ဘက်ကအပြစ်ရသဘောတူညီချက်ကိုချိုးဖောက်လာရင်တံပြန်မယ်ဆိုပြီးတော့သတိပေးထားတဲ့အတိုင်းအသေးချာကိုတုံ့ပြန်သွားမယ်ဆိုပြီးဣသရေလကာကွယ်ဝင်ကြီးကိစ်က X လူမှုမီဒီယာမှာရေးသားထားပါတယ်။အခုဖြစ်နေတဲ့ဆီးရီးယားအခြေအနေကိုကြည့်မယ်ဆိုရင်ဆီးရီးယားသမ္မတဘာရှားအာဆတ်အနေနဲ့သူ့ရဲ့ပြည်သူနဲ့ပြန်လည်တွေ့ဆုံပြီးတော့အတိုက်ခံတွေနဲ့ဆွေးနွေးဖို့လိုတယ်ဆိုပြီးတူရကီနိုင်ငံရဲ့ဝင်ကြီးကပြောပါတယ်။ဆီးရီးယားကအကြီးဆုံးမြို့ဖြစ်တဲ့အလက်ပိုကိုသဘုံတွေကလုံးဝနီးပါးထိန်းချုပ်လိုက်တဲ့နောက်ဆီးရီးယားမှာအခြေအနေတွေတည်ငြိမ်လာစေဖို့တူရကီနဲ့အီရန်နိုင်ငံအနေနဲ့ရုရှားနိုင်ငံနဲ့အတူတန်တမာရေးကြိုးပမ်းမှုတွေပြန်လုပ်ဖို့သဘောတူထားတယ်လို့လည်းတူရကီနိုင်ငံရဲ့ဝန်ကြီးဟာကန်ဖီဒန်ကပြောပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးဟာအီရန်နိုင်ငံရဲ့ဝန်ကြီးနဲ့အတူတူရကီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်အခုလိုပြောဆိုတာဖြစ်ပါတယ်။တကယ်တော့ဆီးရီးယားပြည်တွင်းစစ်မှာတူရကီကသဘုံတွေဘက်ကထောက်ခံပြီးတော့အီရန်ကတော့ဆီးရီးယားသမ္မတအာဆပ်ဆူယာကိုထောက်ခံထားတာပါ။ဆီးရီးယားနိုင်ငံတွင်ခုလိုမျိုးသဘုံတွေအသာရလာတာဟာဆီးရီးယားသမ္မတအာဆတ်အတွက်ကြီးမားတဲ့အရှက်ရစရာဖြစ်တယ်လို့ပဲတစ်ဖက်မှာလည်းသူ့ကိုထောက်ခံထားတဲ့အီရန်နဲ့ရုရှားတို့မှလည်းသူ့ပြဿနာနဲ့သူရှိနေခြင်းဖြစ်ပါတယ်။ဆီးရီးယားမှာခုလိုမျိုးပြိပခရှိန်မြင့်လာတာဟာဆီးရီးယားအစိုးရအနေနဲ့တိုက်ခိုက်မှုနဲ့တွစ်ဆုံဆွေးနွေးဖို့ညှဉ်းဆန်နေတာကြောင့်ဆိုပြီးတော့တူရကီနိုင်ငံရဲ့ဝန်ကြီးကအပြစ်တင်ဝေဖန်ထားပါတယ်။ဂျော်ဂျီယာနိုင်ငံမှာဥရောပသမဂ္ဂလူလာသူတွေရဲ့လူမှုဆန္ဒပြပွဲတွေဖြစ်နေရမှာအတိုက်ခံဆန္ဒပြသူတွေနဲ့ညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးဆိုပြီးတော့ဂျော်ဂျီယာဝန်ကြီးချုပ်ကပြောဆိုပါတယ်။ဂျော်ဂျီယာနိုင်ငံအနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးဆွေးနွေးမဲ့အစီအစဉ်တွေကိုအစိုးရကပြန်လည်ရုပ်သိမ်းလိုက်တဲ့နောက်အစိုးရရဲ့ဒီဆုံးဖြတ်ချက်ပေါ်ကန့်ကွက်တဲ့လမ်းပေါ်ဆန္ဒပြမှုတွေရက်ဆက်ဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့ October 26ရက်နေ့လွှတ်တော်ယူကောက်ပွဲမှာအာနာယဂျော်ဂျီယာအိမ်မက်ပါတီကအနိုင်ရတယ်လို့ကြေညာခဲ့တဲ့နောက်အခုလိုနိုင်ငံအချက်တဲတွေဇက်တိုက်ကြုံလာတာပါ။အဲယူကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုပြီးတော့ EU ဥရောပသမဂ္ဂလူလာတဲ့အတိုက်ခံတွေဘက်ကဆိုပါတယ်အတိုက်ခံအမှတ်တွေကလွှတ်တော်ကိုသတိဖောက်မဲ့အချိန်ဒီနောက် EU လူလာတဲ့သမ္မတကလည်းယူကောက်ပွဲရလဒ်ကိုဖျက်ဖို့ကြိုးပမ်းတာတွေရှိလာခြင်းပါပဲဝန်ကြီးချုပ်ဖြစ်သူက EU အဖွဲ့ဝင်ဖြစ်ရေးဆွေးနွေးမှုတွေကိုရုပ်သိမ်းတယ်ဆိုပြီးတော့ကြေညာလိုက်တာပါအဲဒီနောက်လမ်းပေါ်ဆန္ဒပြမှုတွေဖြစ်လာပြီးတော့ရဲတွေနဲ့ဆန္ဒပြသူတွေကြားတင်းမာတဲ့အထိကရုံတွေဖြစ်ခဲ့ပါတယ်ဆန္ဒပြမှု9ရက်မြောက်အခုတနင်္လာနေ့မှာတော့လွှတ်တော်အပြင်ဘက်မှာဆန္ဒပြသူတောင်းခံဟာဂျော်ဂျီယာနဲ့ EU အလံတွေကိုဝှေ့ယမ်းနေကြတယ်လို့ AFP သတင်းမှာရေးပါတယ်။အဲဒီအချိန်မှာပဲဝန်ကြီးချုပ်ကဒီဆန္ဒပြသူတွေနဲ့သဘောထားတင်းမာတဲ့အနေနဲ့ဒီဆွေးနွေးညှိနှိုင်းစရာမရှိဘူးဆိုပြီးတော့သတင်းတောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။
ဒီဝင်မြန်မာပိုင်းရဲ့မ နဲ့ခင်းစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6 ဂျိုရု Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါလိမ့်ရှင်။
ဖျူအမေရိကန်တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တန်လှည့်နေပါတယ်။ထိုင်းငါးဖမ်းဆက်လီပေါ်မှာဖမ်းမိထားသူတွေမှာဒီအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုတွေ့ရတဲ့အတွက်စုံစမ်းစစ်ဆေးနေစေရှိပြီးတော့ဖမ်းထားတဲ့ဒီမြန်မာရောထိုင်းနိုင်ငံသားအားလုံးကောင်းကောင်းမွန်မွန်ရှိပါတယ်လို့မြန်မာစစ်ကောင်စီကနေပြီးတော့သတင်းထုတ်ပြန်ပြောဆိုပါတယ်
။ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံဘက်ကတရားဝင်အကြောင်းကြားထားပြီးဖြစ်ပါတယ်။သူတို့နဲ့အတူကျွန်တော်တို့လက်နက်ခဲယမ်းမဟုတ်တဲ့အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်နေတဲ့ပစ္စည်းများတွေ့ရှိရတဲ့အတွက်စစ်ဆေးလျက်ရှိပါတယ်။ဖမ်းဆီးရမိတဲ့မြန်မာအမျိုးသား28ဦး၊ထိုင်းအမျိုးသား4ဦးတို့သည်လည်းကောင်းမွန်စွာရှိနေကြောင်းပြောကြားလိုပါတယ်
။ထိုင်းငါးဖမ်းတင်မောဖမ်းဆီးရမိတဲ့ပုံမှာထိုင်းနိုင်ငံရနှောင်းမြို့မှာရှိတဲ့25ဖမ်းလုပ်ငန်းတာဝန်ရှိသူတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောဆိုသွားတာဖြစ်ပါတယ်။ဖမ်းမိသူတွေမှာအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်တဲ့အထောက်အထားတွေတွေ့တယ်လို့ဆိုပြီးတော့ဘယ်အဖွဲ့စည်းဆိုတာနဲ့ဘလို့အထောက်အထားတွေလဲဆိုတဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကမပြောပါဘူး။နိုဝင်ဘာလ30ရက်နေ့ကကော့တောင်းမြို့နယ်မြမရေပိုင်တဲ့အတွင်းငါးခိုးမြားနေတဲ့ထိုင်းငါးဖမ်းတမောက်ကိုမြမရေတပ်တင်မောကထောက်လန်းဖမ်းဆီးရမိတာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဖြစ်စဉ်မှာထိခိုက်သေးဆုံးမှုမရှိဘူးလို့လည်းစစ်ကောင်စီပြောခွင့်ရသူကပြောပါတယ်။ထိုင်းငါဖမ်းတင်မောတွေကိုပြစ်ခတ်ဖမ်းဆီးတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကကနေဦးပိုင်းမှာညှဉ်းဆန်းထားတယ်လို့ပဲအခုထုတ်ပြန်ချက်ထဲမှာလည်းပြစ်ခတ်တယ်ဆိုတာကိုမပြောဘဲနဲ့အချက်ပေးမီးပြပြီးတော့ရပ်တန့်စီခဲ့တယ်လို့ပဲဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားပါတယ်။အာဖဂန်နဲ့နေချင်းဆက်နေတဲ့ပါကစ္စတန်အနောက်မြောက်ခရိုင်တွင်းဒီဆူနီနဲ့ရှီယာမွတ်စလင်မျိုးနွယ်စုတွေကြားလက်နက်ကင်ပြစ်ခတ်တွေကြောင့်ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာလူပေါင်း133ဦးထက်မနည်းတိဆုံးခဲ့ရတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ခိုင်ဘာပတုံခွာခိုင်တွင်းကခူရမ်ဒေသမှာပြီးခဲ့တဲ့လကုန်ပိုင်းကရှီယာမျိုးနွယ်စုတွေပါတဲ့ရင်နှက်ကိုသရတ်သမားတွေကပြစ်ခတ်တာကြောင့်မလို့အမျိုးသမီးကလေးတွေပါဝင်ခီးတဲ့52ဦးနဲ့လုံခြုံရေးဝန်ထမ်းတွေတိုက်ဆုံခဲ့ရပါတယ်။ဘယ်သူရဲ့လက်ချက်လဲဆိုတာမသိရပဲနဲ့တိုက်ခိုက်ခံရတဲ့နေရာနီးကဆူနီကျေးရွာတစ်ခုရှိရာကိုမျိုးနွယ်စုတွေဘက်ကဒီကမှာရှီယာမျိုးနွယ်စုတွေဘက်ကလက်တုံပြန်တိုက်ခိုက်မရှိတာတွေကြောင့်မလို့လူ80ကျော်တိုက်ဆုံပြီးတော့200နီးပါးဒဏ်ရာရပါတယ်။အဲဒီနောက်လူမျိုးနွယ်စုအချင်းချင်းအပြန်အလှန်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတာပါ။လူမျိုးနွယ်စုတစ်ခုကြားတပတ်ကြာပြစ်ခတ်ရဆဲရေးအတွက်ပြည်내အစိုးရဘက်ကဂျာဝင်ညှိနှိုင်းပြီးတာကြောင့်ဖမ်းထားတဲ့ဒဇဂန်လဲလဲကြီးဖြစ်ခဲ့ပေမဲ့နှစ်ဖက်တိုက်ခိုက်မှုတွေကတော့ရံမသွားခဲ့ပါဘူး။အခုဒီပြစ်ခတ်ဖြစ်နေတဲ့ Karam Dida ဟာအာဖဂန်နေဆက်မှာရှိပြီးတော့ရှီယာလူမျိုးနွယ်စုတွေအများစုနေထိုင်တဲ့တခုတည်းသောပါကစ္စတန်ဒေသဖြစ်ပါတယ်။ပါကစ္စတန်တနိုင်ငံလုံးအနေနဲ့ပြောရရင်တော့ဆူနီကအများစုရှိပါတယ်။လန်ဒန်ရဲ့ AI မှာအသုံးပြုတဲ့ခေတ်မီဒပိုင်းလက်ကူးပစ္စည်းတွေတရုတ်ထုတ်လုပ်တဲ့စွမ်းရည်ကိုဟန်တားနိုင်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ပြည်ထောင်စုကပို့ကုန်တင်းကျပ်မှုအသစ်တစ်ခုကိုချမှတ်ပါတယ်။အမေရိကန်မျိုးသားလူမျိုးရေးကိုချင်းချောက်လာမဲ့ရဘက်အုပ်စုတွေကအမေရိကန်နည်းပညာကိုမရအောင်လို့ထိရောက်တဲ့ခြေလှမ်းဆောင်ရွက်တာဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတအင်ပီရောမျိုးသားလူမျိုးရေးချန်ပီ Jake Sullivan ကထုတ်ပြန်ပါတယ်။ကမ္ဘာမှာဥဆောင်နေတဲ့အမေရိကန်ရဲ့နည်းပညာနဲ့ကျွမ်းကျင်မှုတွေကိုတက်တက်ကြွကြွထိထိရောက်လုံခြုံကာကွယ်စေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တွေမိဖက်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းအမျိုးသားလူမျိုးရေးချန်ပီ Sullivan ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုဒီနောက်ဆုံးတင်းကျပ်မှုတွေထဲမှာတော့တရုတ်ပိုင်ကွန်ပျူတာချစ်ကုမ္ပဏီတွေဖြစ်တဲ့ BioTech နဲ့ CyCarrier လုပ်ငန်းတွေပါဝင်ကုမ္ပဏီပေါင်း140ကိုအမေရိကန်ပို့ကုန်သတ်မှတ်ချက်ကန့်သတ်ချက်ပါဝါတယ်။အမေရိကန်ကုန်သွယ်ရေးဌာနရဲ့အဆိုအရတော့အခုတင်းကျပ်မှုကြောင့်ကွန်ပျူတာချစ်လုပ်တဲ့ကိရိယာပစ္စည်းထုတ်လုပ်ရေးကိုပါတက်ရောက်မှုရှိစေမယ်လို့သိရပါတယ်။ဒီနည်းပညာတွေကိုထိန်းချုပ်နိုင်ဖို့နဲ့ပြန်လည်စမ်းစစ်မှုတွေအတွက်မဟာမိတ်တွေလက်တွဲဖက်တွေနဲ့မပြတ်ဆွေးနွေးပြောဆိုနေတယ်လို့လည်းစက်မှုလုပ်ငန်းရဲ့လုံခြုံရေးဆရာအမေရိကန်ကုန်သွယ်ရေးလက်ထောက်ဝန်ကြီး Alan L. Steve ကပြောပါတယ်။ကသက်ချက်တွေထဲမှာတော့ကွန်ပျူတာချစ်လုပ်တဲ့ကိရိယာအမျိုးအစားပေါင်း2000လောက်နဲ့ဒပိုင်းလက်ကူးထုတ်လုပ်တဲ့ကွန်ပျူတာအပြော့တဲ့ကိရိယာ3မျိုးကိုတင်းကျပ်ထိန်းချုပ်မှုလည်းပါဝင်ပါတယ်ခင်ဗျာ။
ကိုယ်တိုင်ကိုပြောပြခဲ့တာပါအခုသတင်းဆောင်ပါတွေတင်ပြပါတော့မယ်အမေရိကန်ယူကခွန်တပ်ပရဒေါ်နယ်ထရန့်ဒုတိယသက်သက်မှာအိန္ဒိယနိုင်ငံနဲ့မဟာဗျူဟာဆက်ဆံရေးပိုနဲ့ဆိုင်လာမယ်လို့အိန္ဒိယနိုင်ငံဘက်ကမျှော်လင့်နေပါတယ်ဒါပေမဲ့လည်းအိန္ဒိယအနေနဲ့သူ့ရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တဲ့အမေရိကန်နဲ့ပတ်သက်လို့ဖိအားတွေတိုးလာမှာကိုလည်းပြင်ဆင်နေတဲ့အကြောင်းနယူးဒေလီကနေအန်ဂျလာပါရစ်ရှော့သတင်းပေးပို့ထားပါတယ်ကိုငင်းချန်ကတင်ပြပါပါ
ထရမ့်အစိုးရလက်ထက်မှာအမေရိကန်နဲ့ဆက်ဆံရေးပိုနှက်ဆိုင်လာဖို့အိန္ဒိယဘက်ကအကောင်းမြင်ပါတယ်။မဲဆွယ်ကာလတုန်းကထရမ့်ကတရုတ်ပေါ်တင်းမာတဲ့သဘောထားပြခဲ့ပြီးအင်ဒိုပစိဖိတ်ဒေသမှာတရုတ်ကိုထိန်းဖို့အိန္ဒိယကအရေးကြီးပါတယ်။လေလာသူ hash band က
တကယ်တော့သူပထမတက်တန်းမှာတရုတ်နဲ့ပတ်သက်တဲ့မေခွန်းထုတ်မှုတွေပို့ပြီးမြင့်တက်လာပြီးတရုတ်နဲ့ပတ်သက်တဲ့ညှဉ်းပန်းမှုတွေကနောက်တစ်ဆင့်ကိုတက်သွားတာပါကျွန်တော်ထင်တာတော့အိန္ဒိယအနေနဲ့ဒီအပေါ်မှာထက်ဆင့်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်နေပြီးအမေရိကန်နဲ့အိန္ဒိယအကြားပူးပေါင်းဆောင်ရွက်ဖို့မီလန်တက်တွေရှာဖွေနိုင်မှာပါ
အမေရိကန်နိုင်ငံသားဝန်ကြီးအဖြစ် Trump ကယာထားသူ Marco Rubio ဟာလည်းတရုတ်ပေါ်တင်းမာတဲ့သဘောထားရှိသူဖြစ်ပြီးအိန္ဒိယအနေနဲ့တခြားနိုင်ငံတွေလိုမဟုတ်ပဲTrump ဒုတိယတက်တန်းအတွက်မတုံ့လှုပ်ဘူးလို့ပြောပါတယ်
။ Party mind you.
Trump သမ္မတဆက်တမ်းမှာ Quad အဖွဲ့ကိုပြန်လွှတ်ခဲ့တယ်ဆိုတာကျွန်တော်သတိပေးချင်ပါတယ်
။ Quad အဖွဲ့မှာ American, Japan, Australia နဲ့ India လေးနိုင်ငံပါဝင်ပြီးလုံခြုံရေးနဲ့စီးပွားရေးပိုးပေါင်းဆောင်ရွက်မှုတွေက Trump လက်ထက်မှာတိုးစေခဲ့တာပါ။ Trump ပထမတက်တန်းမှာ India ဟာတခြားဆက်ဆံရေးတွေလည်းတိုးခဲ့ပါတယ်။
သူတေသနာလုပ်ငန်းတွေ၊ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာအကြီးအကျယ်ဖွံ့ဖြိုးတိုးတက်ခဲ့ပါတယ်။
Trump အနေနဲ့ရုရှားအပေါ်ပျော့ပျော့ပြောင်ပြောင်ကင်တွယ်ပြီးယူကရိန်းစစ်ပွဲအဆုံးသတ်ဖို့တိုက်တွန်းမယ်လို့အိန္ဒိယကမျှော်လင့်ထားပါတယ်။အဲ့ဒါမှလည်းအိန္ဒိယအတွက်ရုရှားနဲ့အမေရိကန်နှစ်နိုင်ငံလုံးကိုဆက်သွယ်ရေးမှာလွယ်ကူစေမှာပါ။လက်ရှိမှာအမေရိကန်ပိတ်ဆို့တန်းခတ်တာကိုလေးလျူရှုပြီးရုရှားနဲ့ကုန်သွယ်ရေးနဲ့ဆက်ဆံရေးကိုအိန္ဒိယကဆက်လုပ်နေပါတယ်။
ရုရှားအနေနဲ့တရုတ်ပေါ်လုံးဝမိခိုးရတဲ့အခြေအနေမျိုးမဟုတ်တော့ဘူးဆိုရင်တော့အိန္ဒိယအနေနဲ့စိတ်သက်သာရရနိုင်ပါတယ်
ဒါပေမဲ့လည်းထရမ့်ရဲ့ကုံတွယ်ရေးမူဝါဒဟာအမေရိကန်သွင်းကုန်တွေအပေါ်အိန္ဒိယဘက်ကအခွန်လျှော့ကောက်ဖို့ဖိအားပေးတာမျိုးဖြစ်လာနိုင်ပါတယ်အိန္ဒိယဟာသွင်းကုန်ခွန်အပေါ်ချိုးဖောက်မှုအများဆုံးလုပ်ထားတယ်လို့ထရမ့်ကပြောဆိုထားပြီးအိန္ဒိယကိုပေးထားတဲ့ကုံတွယ်ရေးအသာပေးမှုအဆင့်ကိုရုပ်သိမ်းမှုပါတယ်
It is going to be
ဖြစ်လာနိုင်တာကတော့အပေးအယူအပြန်အလှန်ညှိနှိုင်းကြပြီးအလျှော့အတင်းတချို့လောက်တာမျိုးဖြစ်နိုင်ပါလေ
အမေရိကန်ကဝယ်နေတဲ့ကာကွယ်ပစ္စည်းတွေကိုလည်းအိန္ဒိယကသူ့နိုင်ငံမှာပူးတွဲထုတ်လုပ်ဖို့တိုက်တွန်းမယ်ဆိုရင်လည်းခက်ခဲနိုင်ပါတယ
် India has been asking for
အိန္ဒိယဘက်ကလည်းသူ့နိုင်ငံမှာလုပ်ဖို့အစီအစဉ်ကိုတိုက်တွန်းနေပါတယ်အမေရိကန်ကာကွယ်ရေးကုမ္ပဏီတွေအနေနဲ့အိန္ဒိယမှာရင်းနှီးမြှုပ်နှံပြီးအိန္ဒိယမှာစက်ရုံစောက်ပြီးပစ္စည်းထုတ်ဖို့ပါအဲဒါကြောင့်အိန္ဒိယမှာလုပ်ဖို့အစီအစဉ်နဲ့ Trump ပြောနေတဲ့အမေရိကန်မှာပဲထုတ်ဖို့အစီအစဉ်အကြားအပြိုင်ဆိုင်တချို့တော့ဖြစ်လာမှာပ
ါ Manufacturing capacity to be developed in the US
ဒါပေမဲ့လည်းအိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ Trump အကြားချစ်ချင်ရင်းနှီးမှုကိုအိန္ဒိယဘက်ကထောက်ပြထားပါတယ်
Modi is you fantastic I mean fantastic man
chemistry between political leaders is actually key
မတူတာတွေကိုကင်တွယ်ဖို့ဆက်ဆံရေးတွန်းမြင့်ဖို့နဲ့တည်ငြိမ်ဖို့ဆိုတာကခေါင်းဆောင်တွေကြားဓာတ်တဲ့ဖို့ကလည်းအဓိကကြပါတယ
်အခုလိုအကောင်းမြင်မှုတွေရှိပေမဲ့လည်းခံမှန်းလို့မရဘူးလို့သတ်မှတ်ခံထားရတဲ့သမ္မတထရန့်လက်ထက်မှာမမျှော်လင့်တဲ့စိန်ခေါ်မှုတွေအတွက်အိန္ဒိယဘက်ကပြင်ဆင်ထားပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ
ခုတော့ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေကိုတင်ပြပါမယ်။နိုင်ငံရေးကျင်းသားတွေအရွှေ့ခါတဲ့သတင်းကိုမပြောမီမှာမကွေးတိုင်းနဲ့ဖြက်စီးခါတဲ့သတင်းဆောင်ပါကိုကြားကြအောင်ပါပါ။ရေချိုမြို့နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပြီးအရဲသားတွေအိမ်တွေမိရှို့ခံခဲ့ရပါတယ်။ပွင့်ပြည်မြို့နယ်စေတုတ်တရာမြို့မှာလည်းအရဲသားလူတပ်ဖြတ်ခံခဲ့ရပြီးနေအိန္ဒိယကျောင်းမိရှို့ဖြက်စီးခံခဲ့ရပါတယ်။ဒီအခြေအနေတွေကိုကိုသားညူကပြောပြပါမယ်။
ပကောက်ကူကထွက်လာတဲ့အင်အား80နီးပါးပါတဲ့စစ်ကောင်စီစစ်ကြောင်းဟာမကွေးတိုင်းရေစကြိုမြို့နယ်တွေကကြေးရွာတွေကိုတလနီးပါးနေမြေရှင်းလင်းနေတာဖြစ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒဇမလ1ရက်နေ့မှာတော့မြို့နယ်3မိုင်ခန့်အကွာကအင်ဂျီ150လောက်ရှိတဲ့ကပဲ့ရွာကနေအိမ်တွေကိုမိရှို့ဖျက်ဆီးတာကြောင့်တရွာလုံးနီးပါးမိလောင်ပျက်စီးတယ်လို့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းတာဝန်ခံကပြောပါတယ်။
ဒီရေကျိုးဆောက်ရောက်တဲ့အဲ့ရှင်းကျောင်းကတော့တလောက်တော့ရှိပေါ့နော်တလောက်တော့ရှိပြီးဒီအင်အားက80လောက်ပါတယ်ပခုံးကနေလာတာပြတော့ဒီရေကျိုးမြစ်တွေဟိုပတ်ထိုးနေတဲ့သဘောရှိတယ်ပေါ့အဲ့ဖြစ်ကြောင်းနဲ့ကျွန်တော်တို့ခြေတုံးမှုသုံးရင်ဖြစ်တာတကယ်ကြီးပါဘူးပေါ့နော်မနေ့6နာရီဒီလောက်ကိုဝင်တယ်ပေါ့နော်ဝင်ပြီးတော့ကျွန်တော်တို့ဒီရေကျိုးမြစ်တွေပကဖားနဲ့အဲကင်းသမိုင်းနဲ့ပေါ့နော်ခြေတုံးမှုနည်းနည်းဖြစ်တယ်ဖြစ်ပြီးတဲ့အချိန်မှာဒီတကယ်ကြီးပါဘူးဒီရှိရပါပေါ့နော် အင်းတရားလုံးမှာအင်း20လောက်ပဲကြည့်ရတယ်ဆိုတော့ကျွန်တော်အကုန်ပြီးရှုခံရတယ်ကြာဟုတ်အရက်သားဒီကခီးရစီဆုံးတော့ဒီဆုံးမှုတော့မရှိသေးဘူးအစီဆုံးတယ်လို့တော့မကြားသေးဘူးနော်မကြားသေးပေမဲ့လည်းကျွန်တော်တို့ဒီဆန်းကြီးခံရနေရှိတယ်ပေါ့နော်ဒါနဲ့တချို့ကလည်းပြန်လို့လည်းတချို့ကလည်းဒီဖန်ဆန်နေရတယ်လို့ကျွန်တော်သိရတယ်
စကောက်စီစစ်ကြောင်းဟာကြီးရီဘက်ကိုနေမည်ရှင်းလင်းတာတွေမလုပ်ခင်မှာမြို့ပေါ်ရက်ခွက်တချို့ကိုတကောင်စီရင်ကောက်ယူတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းကမှပဲစစ်တုပ်တရာနဲ့ပွင့်ဖြူမြို့နယ်ဆက်ကကြီးရီကိုလည်းနိုဝင်ဘာလ28ရက်နေ့ကနေပြီးတော့29ရက်နေ့အထိစစ်ကောင်စီက3ရက်ဆက်တိုက်နေမည်ရှင်းလင်းမှုတွေလုပ်တယ်လို့ဆိုပါတယ်။နေမည်ရှင်းလင်းရေးအတွင်းကြီးရွာ3ရွာကနေ200နီးပါးမိရှုဖျက်ဆီးခံခဲ့ရတယ်လို့အရသာမျိုးသမီးတဦးလည်းသိဆုံးတယ်လို့မင်းမှုခရိုင်သတင်းပညာရေးတာဝန်ခံကပြောပါတယ
်။ကျလို့ဒီဟာမျိုးနဲ့အစီအစားနဲ့ပွင့်ပြီးမျိုးနဲ့အနောက်ဖျားပေါ့အထက်ကျေကကြေးရွာလေးဒါစစ်ကြောင်းထုတ်ခံရပေါ့ရွာလေးပြေချုပ်ခံရတယ်ဒီလူတွေတတ်ဖြတ်ခံရတယ်ပစ္စည်းတွေခိုးယူခံရတယ်အဲအခြေအနေဖြစ်တာပေါ့မျိုးချုပ်ခံတာကတော့ကျေးရွာမျိုးနယ်တွေကကျွန်တော်ကြောက်ပုံရွာရေမြောင်ကုန်းရွာရေမျိုးချုပ်ခံရတယ်နောက်တစ်ခုကပွင့်ပြီးမျိုးနယ်တွေကလဲမကြေးရွာဆိုတာမျိုးချုပ်ခံရတယ်ပေါ့အော်နည်းနည်းညာကျွန်တော်မျိုးနယ်ညာကျွန်တော်မျိုးချုပ်ခံရတယ်ကြတာတပြက်ကကျွန်တော်အသက်90ရွယ်ဒီတော်တပတ်သူဟိုဟာချောက်ပုံကြီးရွာကသူတို့ရံမြင့်နေတယ်ချောက်ပုံကြီးရွာကအမေတို့ရောက်တော့အသက်ခံရတာပေါ့ဒီသူတွေကတော့အခုလက်ရှိချိန်ထိတောရီတောင်တွေမှာဆွေးရီချောင်းနေကြတော့ပေါ့
စစ်ကောင်စီတပ်ရဲ့နေမီရှင်လင်းရေးအတွင်းပွင့်ဖြူမြို့နယ်နဲ့စစ်တုပ်တရာမြို့နယ်တွေကဒေသခံ9000လောက်ဟာအစားအသောက်နဲ့စေဝါအကူအညီရေးပေါ်လိုအပ်နေတယ်လို့စပေးရှောင်းကူညီနေသူတွေကပြောပါတယ်ဒီလိုချင်းတွင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သုံးတရားသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒေါက်တာဆဆာနဲ့အင်တာဗျူးကိုမတင်ပြပြီးမှဆက်လက်ပြီးနိုင်ငံရေးအကျဉ်းသားတွေထောက်ချောင်းတဲ့သတင်းပြောပါမယ်နိုဝင်ဘာ30ရက်မနေ့စောပိုင်းကနိုင်ငံရေးအကျဉ်းသားတွေပေါဝင်အကျဉ်းသား900လောက်ကိုအင်းစိန်ထောင်ကနေပဲခူးတိုင်းလာဝတီထောင်ကိုပြောင်းရွှေ့လိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်တခြားသတင်းမှာတော့ထောင်လင်းထဲမှာနိုင်ငံရေးအကျဉ်းသားတွေကိုဖိနှိပ်တာတွေရှိတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဆိုပါတယ်။ရန်ကုန်ကလာတဲ့တရင်ကိုနားလောင်ကပြောပြပါပါ
။စစ်အာဏာသိမ်းကာလစစ်ကောင်စီလက်ထက်နိုင်ငံတော်ကအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေကိုဖိနှိပ်တာတွေတိုးလာတယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲနိုင်ငံရေးအကျဉ်းသားတွေကိုထောင်ပြောင်းရွှေ့မှုတွေလှုပ်လာပါတယ်။ဒီတစ်ခေါက်မှာတော့အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်မှုနဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့တရားဝရီထောင်ကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုသိုက်ထွန်းကတော့ခုလိုပြောပါတယ်
နိုင်ငံရေးအကျဉ်းသားချင်းတို့ပါဝင်အခြားရာဇဝင်ကျင်နာစုစုပေါင်း900ဝန်းကျင်လောက်ထောင်ပြောင်းရွှေ့မယ်လို့ကျွန်တော်တို့ကနေဦးသိရှိခဲ့တာဖြစ်ပါတယ်အဲဒါနေဆိုနိုင်ငံရေးအကျဉ်းသားထုတ်ဝက်ပါတယ်လို့ကျွန်တော်တို့သိရှိထားပါတယ်ဒါရှိမှလည်းအင်းစိန်ထောင်ကနေ3ချိန်လောက်ကိုဒီနေ့ထဲမှာပြောင်းရွှေ့ခဲ့တယ်ငကူမူလာခဲ့ရလဲတာဝီထောင်မှာနိုင်ငံရေးအကျဉ်းသားတွေရောအခြားရာဇဝင်ကျင်နာတွေရောနေထိုင်နေရတဲ့အချိန်မှာအခုလိုမျိုးထပ်ပြီးမှပို့ဆောင်နေခြင်းဟာရွေချက်အများကြီးရှိပါတယ်အထူးသဖြင့်တော့တာဝီထောင်ဟာနာမည်ဆိုးနဲ့ကြော်ကြတယ်နိုင်ငံရေးကျင်းသားတွေကိုဖိနှိပ်တဲ့နေရာမှာနာမည်ကြီးတယ်ဆံပြထောင်တွေကနိုင်ငံရေးကျင်းသားတွေကိုဖိနှိပ်တဲ့ဆံပြတွေကထောင်တစ်ခုဖြစ်တယ်ပေါ့နော
်တာယာရီအကျဉ်းထောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားကြီးအတွက်နဲ့အမျိုးသားအမျိုးသမီးအကြီးအတွက်ကိုတော့အတိအကျသိနိုင်ဖို့အဆုံးစားနေစေပါတာယာရီအကျဉ်းထောင်ထောင်ပိုင်ဟာနိုင်ငံတွေကိုဖိနှိပ်တာမှနာမည်ကြီးသူတယောက်ဖြစ်တာမို့အင်းစိန်ထောင်ရင်းကထောင်အာဏာပိုင်တွေကိုထောက်ပြဝေဖန်သူနိုင်ငံရေးလှုပ်ရှားမှုအတွင်းမှာပါဝင်သူတွေကိုတာယာဝတီထောင်ဖက်အများဆုံးပို့တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်။အင်းစိန်ထောင်အတွင်းမှာလည်းဖိနှိပ်မှုအမျိုးမျိုးရှိနေစေပါ။ကြီးကြဲတဲ့လားကနိုင်ငံရေးအကျဉ်းသားတဦးကိုထောင်တွင်းအခြေအနေအချက်အလက်မေးမြန်းမှုနဲ့ရိုက်နှက်ခံခဲ့ရတာရှိခဲ့တယ်လို့နှိဆက်သူတဦးကပြောပါတယ်။ထပ်ပြီးတော့ရှိုက်နှက်အညိုအတေးထားခံရမှာကြောက်တဲ့အတွက်ဒဏ်ရာရအတော်သက်သာလားမှမိသားစုကိုပြောပြတယ်လို့လက်ရှိထောင်ကျနေတဲ့မိသားစုဝင်အခြေအနေကိုသိတဲ့နီဆက်သူတူက VOA ကိုပြောပါတယ်
။ဟိုတလားတော့မှမိဘတွေကတော့မသိဘူးဗောနော်သူအထူးအထူးနဲ့ခံရတာဗောနော်ဒီသူကတော့ပြောနေဗောနော်တခြားဘာတွေမိရတွေပေါ့ပေါ့လို့ရှင်နေတယ်မှာဒီစားရပေါ့တန်ချက်သွားအောင်မယ်ဆိုတော့သူထိုးရဗောနော်ထိုးတော့ရင်မကြီးအောင်မိတော့ကျွန်တော်ဆေးပါတယ်မှားတယ်ဗျ။
နောက်ပြီးတော့မကြသေးခင်ကလည်းဟင်္ဒရာအကျဉ်းထောင်မှာနိုင်ချေတူကိုထောင်အာဏာပိုင်တူကအရက်မူပြီးတော့အကြောင်းမဲ့ရိုက်နှက်တာမျိုးရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းကပြောပါတယ်။အကျဉ်းထောင်တွေမှာအကျဉ်းကျနေသူတွေကထောင်ထဲမှာဝယ်ယူစားသောက်နိုင်ဖို့အကျဉ်းဦးစီးဝန်ထမ်းတွေကနေတဆင့်မိသားစုတွေကငွေကြေးပေးဖို့ကြားပါတယ်။အဲ့ဒီငွေကြေးနဲ့အကျဉ်းဦးစီးဌာနကဝန်ထမ်းတွေရောင်းချတဲ့အစားအသောက်တွေကိုဝယ်ယူရတာပါ။ ဒီဖြစ်စဉ်မှာနိုင်ဂျင်မိသားစုတွေကထောင်အာဏာပိုင်တအူးကနေတဆင့်ငွေပို့နေရကနေမပို့ဖြစ်တော့တာကိုအညှိုးထားရိုက်နေခဲ့တာလို့ခရသူရဲ့ပြောဆိုချက်ကိုကိုတိုက်ထွန်းကအခုလိုပြောပါတယ်
။ဒင်္ဒရာထောင်မှာနိုင်ငံရေးကျင်းသားကိုရိုက်တာပေါ့နော်။အဓိကအဖြစ်တော့အဲ့ဒီနိုင်ငံရေးကျင်းသားမိသားစုဝင်တွေအရင်ကာလတွေကရိုက်နေတဲ့သူကိုကျွန်တော်တို့မိသားစုဝင်တွေကနေမှဒီဈေးဘာငွေကြီးတွေတွင်းခဲ့ပူတာရှိရယ်ပေါ့နော်အဲ့ဒီဝန်ထမ်းနေတဆင့်နောက်ပိုင်းမှာတော့အချင်းထောင်ရဲ့လုံလုံလုံနေကိုတိလာတဲ့အခါမှာအချင်းထောင်ရဲ့ဒီလမ်းကြောင်းကနေပဲပို့တဲ့အခါမှာအဲ့ဒီဝန်ထမ်းကသူ့စီကိုမပို့ရခေါင်းလားဆိုတဲ့အကြောင်းပြချက်တည်းရယ်သူ့ကိုမပို့တာဟာဒါသူ့ကိုရန်လူလိုတတ်မဲ့လို့နောက်တစ်ခုကတော့သူ့ကိုမယုံကြည်လို့ဆတဲ့အကြောင်းပြချက်တည်းနေတော့အဲ့ဒီမူလာတဲ့အချိန်ချင်းမှာဒါပြောဆိုပြီးမှသူ့ကိုတိကျပေါ့နော်ဒီလက်ကိုဘာယာတန်းပေါ့မြင်တော်ပြောရမယ်ဆိုရင်တန်းအပြင်ဘက်ကိုလက်ထုတ်ခိုင်းမှအဲ့လက်ကိုကင်ပြီးမှရိုင်းနှက်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဖြစ်စဉ်နဲ့ပတ်သက်လို့အချင်းဦးစီးဌာနပြောခွင့်ရသူစစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထုံးကို VOA ကအချင်းချင်းဆက်သွယ်ပေးမယ်ပြန်ပြေတာမရှိခဲ့ပါဘူးစစ်တပ်အာဏာသိမ်း3နှစ်ကျော်အတွင်းနိုင်ငံတော်ဖမ်းဆီးခံရသူ3000ဝန်းကျင်ရှိပြီးတော့အဲ့ဒီထက်ကလူ1000ကျော်ဟာထိန်းသိမ်းခံရဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရဲ့အတင်း AAPP ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM စင်အရာဆိုရင်တော့2024ခုနှစ်နှစ်ဆကနေနိုဝင်ဘာလခုန်အထိ17လတာကာလအတွင်းနိုင်ငံရေးအကျဉ်းသားအချင်းသူအနည်းဆုံးအယောက်20ကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်သိဆုံးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်။အကျဉ်းထောင်အတွင်းကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်နိုင်ငံရေးအကျဉ်းသား18ဦးနဲ့နိုင်ငံရေးအချင်းသူ2ဦးသိဆုံးခဲ့ရတယ်လို့လည်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ဒီစင်တွေဟာချက်ကားထားတဲ့စင်တွေဖြစ်ပြီးလက်ခံနိုင်ွယ်မရှိကြောင်းတုံ့ပြန်ထားပါတယ
်။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ကျဲအတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းဆောင်ကတင်ပြပေးနေပါရဲ့ရှင
်အခုတော့ဒေါက်တာဆဆာနဲ့အင်တာဗျူးကိုတင်ပြပါမယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့မြန်မာအရင်းနဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ထားရှိဖို့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကတောင်းဆိုလိုက်ပါတယ်ဝါရှင်တန်ဒီစီခီးစဉ်အတွက်အမေရိကန်အစိုးရတာဝန်ရှိသူတွေပါဝင်Republican နဲ့ Democrat Party နှစ်ခုစလုံးကအရေးပါတဲ့လွတ်တော်အမှတ်တွေနဲ့တွေ့ဆုံခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ VOA Studio မှာဒေါက်တာဆဆာကိုမိုက်အင်ဂျင်နီယာမေးမြန်းထားပါတယ်
။ဒေါက်တာဆဆာကအခုဒီ American ကိုလာတဲ့ခီးစဉ်ပေါ့နော်။ခီးစဉ်မှာအခုလက်ရှိဒီ American နိုင်ငံကြီးအပြောင်းလဲမှာလဲကိုရိုင်းကအခုတွေ့ရတဲ့ခါကျတော့ဒီလာမယ့်သမ္မတဒီရွေးကောက်ခံသမ္မတ Trump ဦးဆောင်မဲ့ဒီအစိုးရကမြန်မာအရေးနဲ့ပတ်သက်ပြီးသူတို့အော်ဘလို့ဆောင်ရွက်နိုင်မလဲပေါ့အရင်ဒီဒီမိုကရက်အစိုးရဒီဘိုင်ဒန်အစိုးရနဲ့အပြောင်းလဲရှိမလားဆိုတာမျိုးဘလို့အခြေအနေရှိမလဲရှင
်အခြေအနေတော့ကောက်ပါတယ်ကျွန်တော်လည်းဒီမှာရောက်လာတာခါအဲ့ဒီအကျိုးနဲ့အကြောင်းရှိတယ်အဓိကတော့ကျွန်တော်တို့ဒီအမေရိကအစိုးရနဲ့ပတ်သက်လာရေးကျွန်တော်မှကြီးမားဆုံးကတော့ဘာမာအက်ပေါ့နော်ဘာမာအက်ဥပဒေရှိတယ်အဲ့ဒါဟာသူတို့လွှတ်တော်မှာဒါဥပဒေဖြစ်နေပြန်လာပြီးသားဖြစ်နေဒါပေမဲ့ပြောက်ွက်နေတဲ့အပိုက်တစ်ခုကတော့အကောင့်ထဲပေါ်ရေးပေါ့အဲ့ဒီဥပဒေကစာရွက်ပေါ်မှာပဲရှိနေတော့အိပ်ပဲမရှိဘူးအဲ့ဒီစာရွက်ပေါ်မှာရှိနေတဲ့ဥပဒေကိုမြန်မာမေပြည်ပေါ်မှာအကောင့်ထဲပေါ်ဖို့ကအဓိကဖြစ်တယ်ဆိုတော့ဒီမှာကျွန်တော်လာတာဟာလည်းအဓိကတော့အဲ့ဒီစာရွက်ပေါ်မှာရှိနေတဲ့ဥပဒေကို on the ground in Burma ဘလို့အကောင့်ထဲပေါ်မလဲဆိုတာကိုကျွန်တော်ဟာရှင်းလင်းဖို့ဖြစ်တယ်ဆိုတော့အခုကဒီလက်ရှိအစိုးရနဲ့လည်းကျွန်တော်ချိဆက်နေတယ်ပြီးတော့လာမယ့်အစိုးရဖြစ်တဲ့ရွေးကောက်ခါသမ္မတဒေါ်နယ်ထရပ်ရဲ့ဖွဲ့ကလူဒီနဲ့လည်းကျွန်တော်ဟာအခေါ်တော့တေးစီမပြောနိုင်တောင်မှပေါ့နော်အဲ့ဒီလူတကက်အရေးပါတဲ့ပုံကိုယ်တွေနဲ့ကိုကျွန်တော်ဆွေးနွေးနေပါတယ်
အဲ့ဒီမှာဒ ီလွတ်တော်ပိုင်းပေါ့နော်လွတ်တော်ပါအခုဆိုရင်ဒီ Republican နဲ့ Democrat တင်ရှိတဲ့အခါမှာအခုဆိုရင်ဒါလွတ်တော် Republican တွေလုံးဝကြီးစိုးသွားမဲ့အနေထားပေါ့နော်ကြီးစိုးနေတဲ့အနေထားဆိုတော့အဲ့တော့ဒီလွတ်တော်ဘက်ကရောမြန်မာအရေးနဲ့ပတ်သက်ရင်ရောဘာလို့ဆို Republican အမတ်တွေကဒီဘက်ကမြန်မာအရေးနဲ့ပတ်သက်ရင်ရောသူတို့တကယ်ကိုပဲဟိုစိတ်ဝင်တစားဆောင်ရွက်မဲ့အနေထားရောရှိမှာရှင့်
ရှိတယ်လို့ကျွန်တော်ပြောနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ခုကကျွန်တော်တွေးမဲ့လူတွေဟာလည်းတကယ်ဒီလွှတ်တော်ဘက်ကအခြေကြီးဖြစ်နေ။ဘာချက်ပိုင်းဆိုင်တဲ့သူတို့ကခြင်ထားတာပေါ့နော်။ဥပမာကျွန်တော်ဒီဘာမာဥပဒေကိုပြုတ်တဲ့အခါမှာအဲ့ဒီတကယ်အရေးပါတဲ့လွှတ်တော်အမတ်ကြီးက9ရောက်လောက်ရှိတယ်။သူတို့ကမြန်မာနိုင်ငံရေးနဲ့ပတ်သက်ရတော့နိုင်ငံခြားရေးမှာလည်းအင်မတားမှကိုရည်ကြည့်တယ်။အခုကနှစ်ခုစလုံးမှာ Republican ကmajority ဖြစ်တဲ့အခါကျတော့ policy ပဲဖြစ်ဖြစ် strategy ပဲဖြစ်ဖြစ်အဓိကကတော့သူတို့ကခြိုင်မှာဖြစ်လာတဲ့အခါမှာကျွန်တော်ဟာနဲ့သူတို့နဲ့ကိုကအထူးသဖြင့်ဥပမာဒီနိုင်ငံချိုင်းဝင်ကြီးဖြစ်လာမဲ့ Senator Marco Rubio ဆိုရလဲကျွန်တော်ကြည့်တဲ့တလောက်ကတော့သူအနေနားမှာကျွန်တော်ကရောက်နေပြီပေါ့လောလောဆယ်ပေါ့နော်သူအတိုက်ဝိုင်းနဲ့ကျွန်တော်ဒီဖက်ကတကယ့်တာကိုဆုတ်ဖြတ်ချနိုင်မဲ့လူဒီနဲ့လည်းကျွန်တော်ဆက်စားနေပါတယ်ဟု
တ်ကဲ့အဲ့ညမှာသူတို့ဘက်ကလေဟိုမြန်မာနဲ့ပတ်သက်လာရင်အခုဟာအခြေအနေတွေကမျိုးစုံရှိနေတာပေါ့နော်လူသားချင်းစာနာမှုအပိုင်းနောက်ပညာရေးပိုင်းအဲနောက်ပြီးတော့တခါဒီတချို့ဒီဒုက္ခတွေတွေပေါ့နော်အဲ့လိုမျိုးဒီအပိုင်းတွေနောက်တစ်ဖက်မှာလည်းစစ်ကောင်စီကိုဖိအားပေးဖို့ဆိုတဲ့အပိုင်းတွေရှိနေတော့အဲ့တော့အဲ့ဒါကဘယ်လိုပုံစံမျိုးဖြစ်လာမလဲ
အဓိကတော့ကျွန်တော်ဟာလူသားစာနာရေးကြည့်တယ်မှန်တယ်ဈာမရေးကြည့်တယ်မှန်တယ်ပညာရေးကြည့်တယ်မှန်တယ်ဒါပေမဲ့တဖက်ကပြောမယ်ဆိုရင်ဒါဒီကိုကူညီနေလို့ရောမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်လာမလားဆိုတဲ့မိခုတ်ကကြီးမားဆိုဖြစ်နေဆိုတော့ဒါဟာတဖက်ကပြောမယ်ဆိုရင်တော့အာနာတိတ်ချင်းရဲ့နောက်ဆက်တွဲတွေဖြစ်နေပြောမယ်ဆိုရင် root cause of problem မဟုတ်ဘူးကျွန်တော်က PC ရမှာက root cause of problem ဖြစ်တယ်အတိတ်ပြက်ကအမေရိကန်ဆိုရပဲဖြစ်ဖြစ်ဒီနိုင်ငံတကာဘယ်နိုင်ငံပဲဖြစ်ဖြစ်ပေါ့ကျွန်တော်ကိုကူညီတဲ့အခါမှာကျွန်တော်ရဲ့ strategy core ကပါလဲဆိုတော့မြန်မာနိုင်ငံရဲ့ strategic core က federal democracy နိုင်ငံတည်ဆောက်ရေးပဲစစ်သားကနိုင်ငံရေးကနဲ့ဆုတ်ခွာရေးမြန်မာနိုင်ငံကိုနိုင်ငံလိုတိတ်ခါစစ်စစ်နဲ့ပြတည်ဆောက်နိုင်ရေးဆိုတာကကျွန်တော်မဟာဗျူဟာပတ်တယ်ဖြစ်တယ်ကျွန်တော်အဲ့ဒါကိုကျွန်တော်က strategic policy ပိုင်းဆိုင်ကိုနှိမ့်နိုင်ဖို့အမေရိကဆိုရကိုတောက်ဆိုသွားမှာကတော့ special envoy to Burma အမေရိကအနေနဲ့မြန်မာနိုင်ငံအထူးတာအမားလိုမျိုးspecial advisor ကိုခါအနေပုတ်ကအမတားမှရည်စီတယ်အခုတော့ operational ပဲရှိပြီးမှာအခုနလိုလူတာစာနာတို့ဟိုပညာရေးကြမှာဒါဒီပဲရှိပြီးမှာတကယ်နိုင်ငံရေးကိုနိုင်ငံရေးအရာတွားဖြစ်စီနိုင်မဲ့ strategic policy မရှိဘူးအမေရိကမှာအဲ့ဒါတခုတော့ပြက်ကွက်နေပါတယ်ဆိုတော့သူတို့ကိုကျွန်တော်ကတောက်ဆုံရမှာကတော့အဓိကလည်းဒီသမနာ trap ရဲ့အစိုးရတက်လာရင်လည်းဖြစ်ဖြစ်အခုလည်းစသမရဘိုင်ဒန်နဲ့အစိုးရပဲဖြစ်ဖြစ်သူတို့မှအဲ့ဒီ strategic policy level ကိုကျွန်တော်တို့ဆွေးနွေးနိုင်မဲ့ special envoy လို့မျိုးတော့မဟုတ်အဲ့လိုအစ်စ်ကိုတော့နိုင်ငံရေး political အစ်စ်ကိုသူတို့မှခါအဖို့အများဆုံးလိုအပ်လာတယ်အဲ့ဒါမခပဲနဲ့တော့ကျွန်တော်လူတာစာနာကိုဆွေးနွေးနေရင်းနဲ့ဘလို့နဲ့မှကိုကမြန်မာနိုင်ငံဟာ federal democracy နိုင်ငံဖြစ်လာမှာမဟုတ်ဘူးဒါပေမဲ့လည်းကျွန်တော်ဟာ federal democracy နိုင်ငံဖြစ်လာရတော့လူသားစာနာကိုသူတို့ကူညီဖို့မလိုဘူးကျွန်တော်ဟာလည်းဆိုလုံးလုံးရတယ်ပညာရေးလည်းကျွန်တော်လုံးလုံးရတယ်ကြားမှာလည်းလုံးလုံးရတယ်ဆိုတော့အဓိကတော့အဲ့ဒါဆီလာဖို့ပဲပေါ့
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA Manakin Radio အစီအစဉ်ပါဝင်မနေ့ည Radio ထုတ်လွှင့်ချက်တင်နေည9နာရီရုပ်တံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်တံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်အခုတော့ပတ်စဉ်အစီအစဉ်တွေကိုစပါမယ်စီးပွားရေးအကြောင်းမပြောမီ interview နဲ့စတင်ပါမယ်DNL ရဲ့ငြိမ်းချမ်းရေးသတင်းစကားက FBNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတက်နိုင်ငံဖွဲ့ခုနှစ်ဖွဲ့ဆွေးနွေးမှုရတက်ကနေထွက်ပေါ်လာတဲ့နီးပရိရဲ့ခြေလှမ်းသစ်ဖြစ်တယ်လို့တရုတ်ပြည်ကတိုင်းရင်းသားအဖွဲ့တွေကသာမကစစ်ကောင်စီကိုလည်းပေးနေတယ်လို့သုံးသပ်ကြပါတယ်။ဝိုင်းရနိုင်ငံရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးသန်းစိုးနိုင်တဲ့ဒေါက်တာလတ်ကျော်စောတို့ကိုကိုငြိမ်းချမ်းရေးကမေးမြန်းထားပါတယ်
။ဒီတစ်ပတ်မေးမြန်းခန်းအစီအစဉ်မှာတရုတ်နိုင်ငံကသူ့ရဲ့နယ်နိမိတ်ချင်းထိဆက်နေပြီးသူ့အတွက်လည်းမဟာဗျူဟာလမ်းကြောင်းအရေးပါတဲ့မြောက်ပိုင်းဒေသတွေမှာတိုင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကိုရက်တက်နိုင်မှုအတွက်တွန်းအားပေးဆောင်ရွက်နေတဲ့အနေအထားကိုကြွမ်းကျင်သူတွေကိုမေးမြန်းပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်။အာလန်သိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးမကြာခင်မှာပဲပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့လက်နက်ကင်အဖွဲ့ဖြစ်တဲ့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကသူ့ဒေသကစစ်တပ်နဲ့ပြည်သူတွေကိုငဲ့ညာစဉ်းစားတာအပြင်တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုကိုလေးစားတဲ့အနေနဲ့ငင်းငယ်ဆွေးနွေးဖို့အသင့်ရှိတယ်ဆိုပြီးထုတ်ဖော်ပြောခဲ့တာပါ။ဝါရင်နိုင်ငံရေးတုံ့တက်လည်လာသူလည်းဖြစ်တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာလက်ကျော်စောကတော့တရုတ်နိုင်ငံရဲ့လက်ရှိဗျူဟာကရလုံမှုတွေကိုရပ်တန့်နိုင်ဖို့နှစ်ဖက်စလုံးကိုဖိအားပေးနေတယ်လို့ဆိုပါတယ်
။ဟိုသူပြောထားတဲ့အထက်မှာပါပြီးပါ။သူကဘယ်အားလုံးကိုဒန်းတူညီမျှဆက်ဆံမှမယ်လို့ပြောပြီးပါလေ။အဲ့တော့ MNDA တို့ဘာတို့ညာတို့အပြစ်ခံရက်ဆဲဖို့နော်ဖိအားပေးဖို့စစ်ပေါင်းစုလည်းပြောမှာပဲလေ။ဒါကြောင့်ပါအမျိုးသားရေးနေ့မှာပေးတဲ့ဟိုသုံးဝင်ဟွာမှာမင်းအောင်နိုင်ကငင်းညာရေးဆွေးနွေးရအောင်ဆိုပြီးခေါ်လာရှိပြဒီတစ်ခါခေါ်လာမှာထူးခြားချက်ကလက်နဲ့စွန့်ဖို့လက်နဲ့ချောက်မပါသတိထားမိပါမယ်အဲ့တော့ဒါရီယာသူတရုတ်ကဖိအားကြောင့်တရုတ်ကိုမျက်နှာလှုပ်ရတဲ့အချက်တွေဖြစ်နေနော်အဲ့တော့ဟိုတောင်းကလည်းပြောင်းဖို့ဖွင့်ပြောတာလေနော်တရုတ်ကဂျာဝင်ဖြန့်ပြေးပေးမှုကြောင့်ကျွန်တော်တို့ဒီဟိုနေ့လောက်ရပါတယ်ဆိုတာပြောင်းပြောထားတာဖြစ်တာပေါ့အဲ့တော့ဟိုတရုတ်ကတော့ကြည့်ရတာဘယ်အားလုံးကိုဖိအားပေးနေရတာပဲလေနော် MND ကိုလည်းပြီးလို့သာဟိုတော်တော်က MND ကိုလည်းထုတ်ပြန်ချက်ထုတ်ပါတော့အဲ့တော့တရုတ်ကရည်ရွယ်ချက်ကတရုတ်ကဟိုနေ့ပေါ့နိုင်ငံသားရေးရုံးရဲ့ဟိုနေ့မှာသူကနိုင်ငံရေးသမားတွေနိုင်ငံရေးအဖွဲ့တွေအားလုံးပါဝင်တဲ့ဆွေးနွေးပွဲကြီးဖြစ်ရေးအတွက်တရုတ်ကကြိုးစားနေတယ်၊ကူညီနေတယ်လို့ပြောသွားတာရှိတာအဲ့တော့အဲ့ဒီလမ်းကိုတလှမ်းပြီးတလှမ်းလှမ်းနေတယ်လို့ကျွန်မထင်
ဝါရီမြန်မာနိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်ကလည်း TNL ရဲ့ငင်းငယ်ရေးစကားပြောလာတာကတရုတ်ဖီအားနဲ့ရှမ်းမြောက်ဒေသရေးချိန်ညှိပြီးတော့လှုပ်ဆောင်ကျက်လို့ရှုမြင်ပါတယ
်။ဦးမြင့်မြင့်ပြောကြတဲ့ဆိုလို့ TNL ရဲ့တပ်ပြီးဆောင်ရွက်ရှိတာအားလုံးနောက်တစ်ခုက TNL ရဲ့ဟောင်းဆောင်မှုအားလုံးဘယ်လိုမျိုးရှိတဲ့ပုံစံကမှဒီနိုင်ငံကပါလာတော့ဒီညောင်သုံးဘွယ်ထဲမှာအီမအပါနော်TNL နဲ့ MND တို့ဟာပြုတ်ရကြီးချက်မှုနဲ့လက်လန်းกว่าတဲ့အလန့်กว่าတဲ့နေရာမှာဘယ်တော့မှမရှိခဲ့ဘူးမရတိခဲ့ကြဘူးဆိုတာကျွန်တော်တွေ့ရမှာပါအာဒါကြောင့် TNL ရနေပြီးတော့ညဉ့်ညရေးတွေစကားပြောဖို့ခေါ်ရဲဆိုတဲ့အဲကိစ္စဟာဒီအချိန်ဒီတင်းမာမှုတွေအောက်မှာပေါ်ပေါက်လာတယ်လို့ယူဆပါတယ်ဒီကအဖြစ်နှစ်ချက်ပါတစ်ချက်ကတော့နေဆက်တည်သာပြည်သူတွေရဲ့နော်ဆင်းဒုက္ခတွေကျွန်တော်တို့ဖယ်ရှားပြဖို့နော်ကွာစစ်ကောင်စီရဲ့အကြမ်းဖက်မှုလုပ်ငန်းတွေနော်လေကြောင်းထုတ်စစ်တွေပြုသိမ်းပြီးဟိုဒီရွေချက်အတွက်သူကအာကျွန်တော်တို့ခုညီညာရေးစကားဆွေးနွေးစည်းစားဆွေးနွေးရေးစကားပြောမယ်လို့ပြောတာပါဆိုတာနယူးဒေါ်လာရေးကိုထိခိုက်အောင်လုပ်မယ်အာနယူးဒေါ်လာရေးနဲ့သူတို့နဲ့ဘာမှမပတ်သက်ပါဘူးကိစ္စတွေသဘောထားတွေမခေါ်ထုတ်ပါဘူးသူတို့ဖာသာသူတို့ဒီတုံနဲ့ပဲကျွန်တော်တို့အခုနေရက်ဒီတာကိစ္စလေးဆံမြောက်ဒေတာကိစ္စလေးအဓိကဥတည်ပြီးပြောတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျ
တစ်ဖက်မှာလည်းဒီတိုင်းသားအဖွဲ့တွေဟာတရုတ်ဘက်ကဘလို့တောင်းဆိုမှုတွေရှိနေပေမဲ့သူတို့အနေနဲ့ကိုပိုင်ရီမန်းချက်ရက်တီချက်တွေနဲ့လုဆောင်ရတယ်လို့ဒေါက်တာလှကျော်စောကထောက်ပြပါတယ်
သူတို့အဖွဲ့တွေပေါ့သုံးဖွဲ့လုံးပေါ့နော်တအောင်ရောအဲ့ဒီ MNDA ရော AA ရော တယောက်က ပြော ရင် တော့ နား ထောင် ရတာ ပေါ့ ဗျာ ဒါပေမဲ့ ကိုက လုတ် ချင် မှ လုတ် လို့ ရတာ ပဲ လေ တအောင်က သူ ပြော တဲ့ ထဲ မှာ ပြည့်ပြည့် စုံစုံ တော် တော် ပါ တယ် နော် အဲ သူတို့ တအောင် အမျိုးသား များ ရဲ့ federal case တွေ ဘာလို့ အဲ့ဒါတွေ အကုန် ပါ တယ် နောက် သူ တစ်ခု ထည့် ထား ပြီး တယ် သူ့ ဒေသ သူ့ နယ်မြေကို ခုခံ ပိုင်권 ရှိ တယ် ဆိုတာ ထည့် ထား တယ် ဟို တအောင် ပြော တဲ့ ထဲ မှာ သူက တခုမှ ဟို အျော့ ပေး တဲ့ ဟာ မပါ ဘူး လေ နော် သူ တိမ့် ထား တဲ့ ဟာ တွေ နဲ လာ မှာ မဟုတ် တာ ဒီ အဲ့ဒါ တွေ ပြန် ပေး ပါ မယ် ပါ မယ် ညာ မှာ အမ ပြော ဒီ လူ လူ ဒုက္ခ ရောက် နေ တာ တွင် ਨੇ တရုတ် က ဖျား ပေး တဲ့ အောက် မှာ ကျွန်တော် တို့ က ဆွေးဆွေး ဆွေးနွေး ဖို့ အစင်း စင်း ရှိ ပါ တယ် လို့ ပြော တာ ပဲ ရှိ တယ် နော်
ဒီ တစ်ခါ တိုင်း အသာ ဘက် က တွစ်ဆုံ ဆွေးနွေး ရေး အစ ပြု ချက် တွေ က အရင် hiking သဘော တူညီ ချက် အခြေအနေ မျိုး နဲ့ သဘော သဘာဝ နဲ့ ချင့်ကပ် မှု ပုံစံ ချင်း မ တူညီ ဘူး လို့ ဥတန်း ဆွန်နိုင် က ယူဆ ပါ တယ် တရုတ် PR နဲ့ တစ်ဖက်က စစ်ကောင်စီ ရဲ့ လေကြောင်း နဲ့ လက်နက်ကြီး ပစ်ခတ် မှု တွေ ကြား ဒီ အခြေအနေ တစ်ခု အောက် မှာ တိုင်းသား အဖွဲ့ တွေ အနေ နဲ့ သူသဖြင့် MNDA နဲ့ TNLA အနေ နဲ့ ဘလို့ တုတ် ပြန် တက် မှာ လဲ
ကမ်းမင်း နေတယ် မိကုန်း ကို through FBNCC အဖွဲ့ ကလေ စဉ်းစား နေ တာ ပါ အခု ကျွန်တော် က အခု TNLA ရဲ့ ဒီ ညဉ့်ညံ့ ရေး ကမ်းလမ်းမှု ထွက် လာ တယ် ဆိုတာ TNLA တစ်ဖွဲ့ တွေ က နေ ထုတ် ပြန် လိုက် တယ် လို့ မထင် ပါဘူး ဒီ ရေ ကျွန်တော် share လောက်က အန်ဆာ မှာ ကျွန်တော် FBNCC ဖွဲ့ ရဲ့ အစီအွေ ကျင်း ပါလာတယ် အဲ့ဒီ အစီအွေ ကနေ ထွက်ပေါ်လာ အဲ့ဒီ ထွက်ပေါ်လာမှု ရေ ပေါ်ပြချက်က ပါလဲ ဆို ဒီ ရှမ်းညီ နောင် 3 ဘွဲ့ အနေ နဲ့ ဒီ ညီညီ ဖိတ်ခေါ်ရမှာ မဟုတ်ဘူး အရင် ကလာ နဲ့ မတူ ဘူး အခု က TNLA တစ်ခွဲ တည်း ထွက် ပြီး တော့ သူက ညီညီ စစ်တပ် ကလာ နဲ့ ဟာ ပေါ်လာတာ ဒါ ပြောရ မယ် ဆို လို့ ရှိရင် သူ ဤရည် ရဲ့ viewer တစ်ခု ဆက်ပြီးတော့ သူတို့က ခင်းကျင်းလိုက်တယ် လို့ ကျွန်တော် ယူဆပါတယ် အဲ့လို ဖြစ်လာတဲ့ အကြောင်း ဟာ ကျွန်တော်တို့ ပန်ဆန်း COA မှာ စစ်ကောင်စီ နဲ့ ရင်ဆိုင်ရမယ် နီးနာမှာ ပြောင်းလဲလာတဲ့ ခြေလှမ်းတလမ်း လို့ ကျွန်တော်ကတော့ မြင်ပါတယ် သူရဲ့ ဥဆောင်မှု နဲ့ စစ်ရဆင်းနေ လို့ ရှိရင် ကျွန်တော်တို့ ရှမ်းမြောက်ဒေသ ကုန်စီ ကူတန်း တော်လာရေး ဟာ ကျွန်တော်တို့ အဆင်ပြေ ချုံးမွေနိုင် အနည်းဆုံး အားဖြင့် မူဆယ် မန္တလေး ကုန်စီလမ်းကြောင်းကြီး ပွင့်သွားနိုင်တယ်အဲ့လိုပွင့်သွားနိုင်နေဆိုတဲ့အနေထားတရက်ကိုတရုတ်ကိုပေးလိုက်လို့ရှင်ပြုတ်ကလည်းသဘောကျမှာပါအဲ့ဒီအနေထားအောင်မှာ TNLA ရဲ့ထွက်ပြီးကမ်းလမ်းနေလို့ကျွန်တော်တော့ယူဆပါတယ်ခင်ဗျဒါကြောင့်
TNLA ရဲ့ပြင်ပြမှုတော်လိုင်းတစ်ခုလုံးရဲ့အခြေအနေပေါ်မှာမူတည်ပြီးတော့စွဲချက်တင်တာမျိုးပေါ့ဗျာနော်ဒါဒီစဘောက်ဖြစ်ဆွဆွဲတာမျိုးတွေအခြေအနေကိုကျွန်တော်တို့တိမ်မာပါနဲ့ဆိုတာမျှော်မြင်ကြီးစွာကျွန်တော်တို့တုံးသက်ဆင်ခြင်ပြီးတော့
ကျွန်တော်တို့အဆောင်ကြီးပေါ့လူတွေလို့ကျွန်တော်တော့တိုက်တွန်းနေတာပါခင်ဗျတိုးတော်လေတနေ့တစ်ချိန်ချိန်မှာကျမတို့အားလုံးเนาะနိုင်ငံရေးဆွေးနွေးစပွဲကမှာဒါကိုအဆုံးဖြတ်ပြီးပါအဲ့တော့အခုလိုကာလမျိုးမှာเนาะတရုတ်ကဖိအားပေးလို့ငြိမ်းချမ်းရေးစပွဲစကားပြောတဲ့အခါမှာအခုထူးခြားချက်ကဒီတိုင်းရင်းသားအဖွဲ့တွေကငြိမ်းမနေဘူးဗျသူတို့ရထားတဲ့ဟိုဒေသလေးတွေဘာလေးတွေကိုခိုင်မာအောင်ကောင်းမွန်အ ဖြည်းဖြည်းနဲ့တိုင်းပြည်တည်ငြိမ်ရေးပဲရအောင်တဖြည်းဖြည်းတော့ဖြစ်မှာပေါ့ဗျာဒါမဲ့ခမည်းခုနပြောလို့ပဲဖီအားကြောင့်ဖြစ်လာတဲ့ညီညာရေးကတော့ရေးရှိမခံနိုင်ဘူးအဲ့လိုလက်တွေ့အရလုံရင်းကန်ရင်းရနေပြီးတော့ညီညာနဲ့တည်ငြိမ်နဲ့ဟိုနေတို့ကိုရလာမှာအဓိကကစစ်ကောင်စီကအဓိကဗျာတကယ်အဲစစ်ကောင်စီကသူ့ရဲ့အစားအစာအရာအခွင့်အထူးကစိတ်တက်ကို
ဖြောက်ပြီးတော့သူရှိထားတဲ့အနိုင်ငံရေးအာဏာကြီးစီးပွားရေးအာဏာတွေကိုမျှပြီးတော့ဟိုနေ့ပြုမယ်ဆိုတဲ့စိတ်ကလေးဝင်လာမှကျမတို့တိုင်းပြည်ဟာတစုံတရာညီညာရေးရမယ်တစုံတရာဖွံ့ဖြိုးတိုးတက်ပြရမယ်အခုချိန်ကတော့မလွယ်သေးပါဘူးတီအန်အယ်ရဲ့ဆက်ဆက်ဆွေးနွေးရေးကမ်းလှမ်းချက်ကြေညာပြီးပြီးကျင်းပါပဲတရုတ်နိုင်ငံကြီးဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာနိုင်ငံမှာညီညာရေးကိုမြင့် လိုလောက်လို့ဆိုပါတယ်တွဲဆောင်ဆွေးနွေးနဲ့ရင်ကြားစရေးကိုတရုတ်နိုင်ငံကတက်တက်ကြွကြွနဲ့ထောက်ခံအားပေးသွားမှာဖြစ်တယ်လို့လည်းထပ်ပြောပါတယ်ဒါပေမဲ့ဒါကအမှန်တကယ်ရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဖြစ်မလားဆိုတဲ့မေးခွန်းတွေကတော့ဆက်လက်ဖြစ်ပေါ်နေပါတယ်ညာကျွန်တော်ကတော့ငြိမ်းချမ်းရေးပါ
ခုတော့လူမှုရှုခင်းကိုမြင်ပြီးစီးပွားရေးကိုကြည့်ကြအောင်ပါ။ဆရာနာသိမ့်မှုနောက်ပိုင်းပဋိပက္ခနယ်မြေတွေမှာမြင်းမြုံမိုက်အသုံးပြုမှုတိုးလာနေတဲ့အချက်ဟာ Lulu ya, anjir gua dah muka. Dan mungkin yang orang kain ni tu leh, tiga handa tu kupi la ni balik. Pada ini tiga, siwa ini nama dia biasa balik.
မြန်မာပြည်ကရင်မှာပြတ်တရားနေဖြစ်တာကြောင့်လေသမားကြီးရှာရွှေကျင်ကခင်ပွန်းဖြစ်သူကိုအပြင်းမတွားဖို့လေထဲမှာစင်ဖို့ဒရိပေးခဲ့သေးတာပါဒါပေမဲ့ခင်ပွန်းဖြစ်သူကတော့လေထဲကဆိုက်ထားတဲ့တင်းနံတွေကိုတွားကြည့်အောင်မယ်လို့ဆိုကထွက်သွားပြီးနိုင်ပိုင်းချာမှာပဲမြင်းမြုံမိုင်းထိပ်ပြီးဆုံးပါခဲ့ရပါတယ်ဟာမန်တဲဟမ်ဟမ်ပါလေမန်မန်ညနေ၅နာရီလောက်မှာလေခွင်းတဲကပောက်ကွဲတဲ့ကြား
ောက်ဒါမှမဟုတ်လေရွာတဲကနွားတို့ဝတ်တို့လည်းဖြစ်နိုင်တယ်လို့တွေးခဲ့ပါသေးတယ်တေးချတာကတော့တယောက်ယောက်တော့မိုင်းထီတာဆိုပြီးစိတ်ပူခဲ့ရတယ်လို့လေသူမကြီးရာရွှေချင်းကပြောခဲ့တာပါအ
န်တောင်းလဲလဲစတုံးနန်းတော့ဟိုလည်းပင်စဖုန်ကိုင်းနော်
စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဆဲဆုနှစ်တွင်နေကြည်ဖြစ်နေတဲ့ပြည်ပခါတွေကြောင့်နိုင်ငံတွင်းမှာမြေမြုံမိုက်အုံပြုမှုကဇက်တိုက်ရှိနေခဲ့ပါတယ်။ဒီအချိန်နေမှာ2021ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ဒါဇင်နဲ့ချီထွက်ပေါ်လာခဲ့ပြီးတိုက်ပွဲတွေပြင်းထန်လာခဲ့တာနဲ့အတူမြေမြုံမိုက်ပြဿနာကပိုပြီးတော့ကြီးထွားလာပါတယ်။မြေမြုံမိုက်နေတဲ့တခြားစစ်ကြံလက်နက်တွေကြောင့်မြန်မာနိုင်ငံတွင်ထိခိုက်သေးဆုံးရသူအရေအတွက်ဟာဆိုရင်ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာမှာအရေအတွက်အများဆုံးဖြစ်တယ်လို့နိုင်ငံတကာမြေမြုံမိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့ ICBL ကဖော်ပြပါတယ်စစ်ဖြစ်နေတဲ့ Ukraine Syria နိုင်ငံတို့ထက်မြန်မာနိုင်ငံကကျော်လွန်သွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2023ခုနှစ်အတွင်းမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်သေဆုံးရသူအနည်းဆုံး228ယောက်ရှိခဲ့ပြီး980ကျော်ဒဏ်ရာရခဲ့တယ်လို့ ICBL ရဲ့အစင်ခန်းစားကဖော်ပြပါတယ်။ကြားပြည်နယ်အရှေ့ပိုင်းကလေသမားဥလှဟန်တယောက်မိသားစုစားဖို့အိမ်ပြန်ပြီးတော့စံသွားယူရမှာမြင်းမြုံမိုင်းချစ်ခဲ့ပြီးအခုတော့အလုံးမလုံးနိုင်တော့တာကြောင့်မိသားစုရှေ့ရည်အတွက်စိုးရိမ်နေရပါပြီ
။ဒီတော့မေ့တယ်ခဏမေ့ပြီးတော့ပြန်တယ်နောက်မှပြန်တည်ရတယ်။လဲတဲ့ချင်းတော့မတည်ဘူးပေါ့။နော်လေဒီမနီလာတော့မကြဘူးဒါပေမဲ့နည်းနည်းတော့တိတ်ခံရတော့ဒါပေမဲ့အမိုးပေါ်ကြည့်ရလဲဘီလိုလဲတိပယ်မျိုးဖြစ်ရလဲနေတာအဲ့ဒီမျိုးဖြစ်ပေါ့
အခုတော့ခြေတော့ဖြတ်လိုက်ရတဲ့အသက်52နှစ်အရွယ်ဦးလာဟန်တယောက်မိသားစုဝင်6ဦးရှိတဲ့သူ့မိသားစုကိုစစ်တမ်းချားကနေဘလူးဆက်ပြီးတော့ရက်တည်မလဲဆိုတာကိုတွေးတော့ပူပန်နေပါတယ
်ကိုကတွေးအမြင်လားရေလို့မဟုတ်တော့ကိုလှုပ်ချင်တယ်လှုပ်လို့မရသူများစားလို့ကိုစားလိုက်ရတယ်မင်းသူများလှုပ်လို့ကိုအကုန်မလှုပ်နိုင်တော့ကြတော့ကိုလည်းတော့ခါတော့အားငယ်ပါတော့အမျိုးကြီးပေါ့
တမီးဖြစ်သူမအေးမာကဖခင်ဖြစ်သူရွာကိုမပြန်ဖို့တားခဲ့ပါသေးတယ်ဖခင်ဖြစ်သူခြေတော့ဆုံးရှုံးသွားပြီးတဲ့နောက်မိသားစုဟာမျောလင့်ချက်မဲ့သွားရတယ်လို့သူမကလည်းအလုပ်မရှိတာကြောင့်မိသားစုကိုမထောက်ပံ့နိုင်ဖြစ်နေပြီးတာဝင်မကြည့်တဲ့သားသမီးတူလို့ခန်းစားနေရတယ်လို့ပြောပါတယ်
။အုံလုံးကွာရှားတယ်ဘောနော်အရင်အထက်အများကြီးဘောနော်အဖေကလုံနိုင်သွားနိုင်တော့ဆိုရင်အဲ့လောက်ထိစိတ်ပူဆံမှုဘောနော
်မိုင်းတုံပြုတ်မှုတူလောက်မှုထုတ်လုံမှုတို့ကိုတားမြစ်တဲ့ကုလသမဂ္ဂသဘောတူညီချက်မှာမြန်မာနိုင်ငံကလက်မှတ်ထိုးမထားပါဘူး။ဒီဘက်နှစ်ပိုင်းတွင်မှာမြန်မာစစ်တပ်ဖက်ကမြေမြုံမိုင်းအုံပြုတ်မှုကလည်းတိုးလာနေတယ်လို့ICBL ကထောက်ပြထားပါတယ်။ဥလှဟန်ခြေတော့ဆုံးရှုံးခဲ့ရတဲ့ကြားပြည်နယ်တွင်းကခရိယံဘုရားကျောင်းကတော့ဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့လည်းအဆောက်အုံမျက်နှာစာမှာတော့ကြီးစံရတွေအပြည့်နေပါ။အနည်းကကြီးလက်လမ်းတစ်လျှောက်မှာတော့တစ်တောထဲမှာအန်ဒီယဲရှိနေကြောင်းသတိပေးထားပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းတချို့တွေကကိုယ်အိမ်ကိုယ်ရာပြန်ကြပြီးမဲ့မိုင်းတန်တဲ့ဥလှဟန်ကတော့
ဖြစ်လာမှာဆိုတော့မလွယ်တော့ဘာဖြစ်လို့ပြန်ပြင်လို့မရတော့ဘူးလေနော်အရင်လိုပြန်ဖြေတော့မလွယ်တော့ဘူးအဲ့လိုမျိုးဘယ်လိုပြီးဖြေလာဆိုဒုက္ခတာပွားရရောက်သွားရင်လည်းအဲ့လိုမျိုးပဲနော်မတိုင်းတော့အကောင်ဆုံးအရင်ဆုံးကိုလို့ရှင်းပြီးမှပြန်သွားဆိုတဲ့ပုံကောင်းလို့ပဲနော်
ညင်းမြုံမိုင်းအသုံးပြုမှုဟာဆိုရင်တနိုင်ငံလုံးကပြည်နယ်နဲ့တိုင်း14ခုစလုံးမှာရှိလာပြီးနိုင်ငံတွင်းကမြို့နယ်အလုံးရဲ့60ရာခိုင်နှုန်းထိကိုရှိလာကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစီရင်ခံစာကဖော်ပြပါတယ် HRW ရဲ့အာရှဆိုင်ရာသုတေသနမှူးရှန်နာဘာရှနာကတော့မြန်မာစစ်တပ်ကမြေမြုံပိုင်းပို့ပြီးတုံးလာနေတဲ့အချက်ဟာဆိုရင်ကြီးရွာတွေမှာလူအသက်အန္တရာယ်နဲ့အသက်မွေးဝမ်းကြောင်းအလုပ်အကိုင်တွေအပေါ်အခုကနေလာမဲ့ဆယ်စုနှစ်တွေအတွက်ပါချင်းချမှုဖြစ်လာမယ်လို့သတိပေးထားပါတယ်။အိမ်တွေကြီးရွာတွေလေခွင်းတွေထဲမှာစစ်တပ်ကမိုင်းတွေထောင်းတယ်လို့လည်းသူကထောက်ပြပါတယ်။အရင်ကစစ်တပ်မတင့်ခဲ့ဘူးတဲ့မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာလည်းတိုက်ပွဲတွေဖြစ်လာတာနဲ့အတူလူနေအိမ်တွေလေခွင်းတွေလမ်းဘေးတွေမှာမြေမြုံမိုင်းအန္တရာယ်တွေနဲ့ကြုံတွေ့လာနေရပါတယ်။တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေနေရာရင်းပြန်တဲ့အချိန်မှာလည်းမြေမြုံမိုင်းအန္တရာယ်နဲ့ကြုံတွေ့ရပြီးထိခိုက်သေးဆုံးမှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာလူပေါင်း300,000ကျော်အိုးအိမ်ဆုံးထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါ။မအေးမှာကတော့စစ်ပွဲကစိုးစိုးရက်ခက်ရင်ကောင်းမှာပဲလို့တွေးတောနေပါတယ်ရှင်။
အခုတော့လူမှုရှုခင်းစီစဉ်ကိုဆက်ပြီးကြည့်ကြအောင်ပါအမေရိကန်မှာအသက်အရွယ်ကြမ်းမာရေးအခြေအနေကြောင့်အခြေပြေစောင့်ရှောက်မှုလိုအပ်တဲ့ဘိုးဘွားတွေအတွက်ဘလူးစောင့်ရှောက်မှုစနစ်တွေရှိနေပါသလဲကယ်လီဖိုးနီးယားပြည်နယ်ကအလွန်ထက်သက်ကြီးစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အေးနဲ့မတ်ဆုမြတ်မောင်ကမြန်ထားပါတယ်
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်တွေအနေနဲ့ဒီအပြည့်အဝအချိန်ပြည့်စောင့်ရှောက်မှုမပေးနိုင်တဲ့တက်ကြီးရွယ်ဝတွေအတွက်ကိုကျန်းမာရေးကအစဝန်ဆောင်မှုပေးစောင့်ရှောက်တဲ့တက်ကြီးကြီးဟာတွေရှိပါတယ်။အမေရိကန်မှာအသက်ကြီးလာရင်ဒီလိုကြီးဟာတွေမှာနေရဖို့များတာမို့ဘသူမဆိုကြိုတင်ပြင်ဆင်ထားတဲ့လို့ကယ်လီဖိုးနီးယားပြည်နယ်မှာဒီတက်ကြီးစောင့်ရှောက်ရေးလုပ်ငန်းကိုတည်ထောင်ထားတဲ့မတ်တင်းအေးကပြောပါတယ်။ဘလို့ပြင်ဆင်မှုတွေကိုလုပ်ထားတင်ပါတယ်။တကြီးရွယ်ကိုစောင့်ရှောက်ရေးကိဟာသုံးခုအပြင်အိမ်နိုင်ရာရောက်စောင့်ရှောက်မှုပေးတဲ့ Alandra Home Care လုပ်ငန်းကိုတည်ထောင်သူမတ်တင်သေးအေးနဲ့မေးမြန်းထားပါရှင်
။ဒီမှာကဒီကယ်လီဖိုးနီးယားပြည်နယ်ပေါ့နော်ဆန်ဖရန်စစ္စကိုမြို့အနီးမှာရှိတဲ့အိုကလန်မြို့မှာကနှစ်ခုဖွင့်ထားပါတယ်။ပြီးတော့နောက်တစ်ခုကကျတော့ဒီ New York ဆိုတဲ့မြို့ကလေးမှာဖွင့်ထားပါတယ်အမ။ Facility တစ်ခုကိုတော့လူ6ယောက်ပေါ့လူဦးရေဘိုးဘွား6ယောက်ကိုညီမတို့လက်ခံထားပါတယ်။ဟုတ်ကဲ့
ဆိုတော့ American ပြည်ထောင်စုမှာဒီအသက်ကြီးလာတဲ့အခါပေါ့နော်သူတို့ဖြစ်ကဒီကျမရဲ့အခြေအနေကြောင့်မလို့ဒီအချိန်ကြီးဆောင်းရှောက်မှုလိုတဲ့တက်ကြီးရွယ်ဝတွေဆိုလို့ရှိရင်အမတနေရိုလိုမျိုးဒီပုဂ္ဂလိကပိုင်းတက်ကြီးဆောင်းရှောက်ရေးဂေဟာတွေမှာဟိုနေကြရတယ်ပေါ့လေဆိုတော့အဲ့လိုဂေဟာတွေမှာနေထိုင်နိုင်ဖို့အတွက်ကဟိုဘယ်လိုမျိုးကြိုတင်ပြင်ဆင်ထားဖို့လိုပါလဲဒီငွေကြေးပိုင်းကအစားပေါ့နော်အဲ့ဒါကိုလည်းရှင်းပြပေးပါရှင
်ဒီနိုင်ငံမှာတော့ပေါ့နော်ဟိုအသက်ကြီးလာပြီဆိုလို့ရှိရင်ပင်စင်ကတို့ဒီအစိုးရကပေးတာတွေနဲ့ပတ်သက်ပြီးတော့တို့ကသတ်မှတ်ထားပါတယ်မဟုတ်ပေးစင်ဝင်ဝင်များတယ်ပိုင်ဆိုင်မှုတွေများတယ်ဆိုလို့ရှိရင်တော့ညီမတို့ဒီအစိုးရကပေးတဲ့ program တွေနဲ့ qualify မဖြစ်ဘူးမဖြစ်တဲ့အတွက်ကြောင့်မို့လို့ကိုကိုတိုင်းပဲကိုအိတ်ထဲရပဲကိုထုတ်ပေးရပါတယ်မှာတကယ်လို့လစာကနည်းတယ်ဒီပေးစင်လစာကရတာနည်းတယ်ဆိုလို့ရှိလို့ရှိရင်တော့သူတို့သတ်မှတ်ထားတဲ့ဝင်ငွေပေါ့နော်တစ်ထောင်တန်သိဖြစ်သေး2,000တန်သိဖြစ်စေပေါ့အဲ့လောက်ရှိတဲ့လူမျိုးဆိုလို့ရှိရင်ဝင်ငွေနည်းတယ်လို့သူတို့သတ်မှတ်တယ်ပေါ့နော်ဆိုတော့အဲ့လိုလူမျိုးဆိုလို့ရှိရင်တော့သူတို့အစိုးရကနေပြီးတော့ Medicare တို့ Medicare group ကနေပြီးတော့ဒီဇယိတ်တွေကိုသူတို့ပေးတယ
်ကျမကြီးထောက်ပံ့တဲ့ဇယိတ်တွေပေါ့
ဟုတ်ကဲ့မှာဟုတ်ကျမကြီးထောက်ပံ့တဲ့ဇယိတ်တွေသူတို့ပေးတယ်ပေးပြီးတော့သူတို့ကတချို့တွေကြက်တော့ဟိုကာလတစ်ခုတန်စီပေါ့နော်တစ်လားဖြစ်ရင်ဖြစ်မယ်နှစ်လားဖြစ်ရင်ဖြစ်မယ်သုံးလားဖြစ်ရင်ဖြစ်မယ်ပေါ့နော်သူတို့ကျမကြီးပေါ့ခြေနေပေါ့မူတည်ပြီးတော့သူတို့ပေးတယ်တချို့တွေကြက်တော့ hospital ဖြစ်သွားတာမျိုးတို့ဝင်ငွေကလုံးဝမရှိဘူး0ဖြစ်နေတဲ့လူမျိုးဆိုလို့ရှိလို့ရှိရင်သူတို့အာနောက်ဆုံးအချိန်ရောက်တဲ့အထိပေါ့နော်သူတို့တွေပေးတယ် VA ဆိုလို့ရှိရင်လည်
းဘယ်ဖြစ်တဲ့ညာရှိနေအတွက်ကို
ညာစစ်မှုရန်ဟောင်းတွေအတွက်ကိုညာသူတို့ဒီ VA program ကနေပြီးတော့သူတို့ရဲ့အခွင့်အရေးတွေပေါ့နော်ဆိုအဲ့လိုလူမျိုးတွေဆိုလို့ရှိလို့ရှိရင်အစိုးရကထောက်ပံ့ပေးတယ်ပေါ့နော်ဆိုတော့ senior တွေအတွက်ကတော့အရင်ကောင်းတယ်သူတို့ program တွေမှာဝင်ပြီးတော့ကိုရဲ့qualify ဖြစ်မဲ့အခြေအနေမျိုးကိုကသွားပြီးတော့ရှောက်တယ်ဆိုလို့ရှိလို့ရှိရင်ဒီအစိုးရကအများကြီးသူတို့ထောက်ပံ့ပေးထားပါတယ
်ကိုဘကိုအိတ်ဆိုင်ပြီးတော့ပဲဒီလိုမျိုးပုဂ္ဂလိကတကြီးဟာဒီမှာနေရမဲ့လူမျိုးတွေအတွက်ကိုကြတော့ဘယ်လိုမျိုးပြင်ဆင်မှုတွေလုပ်ထားတဲ့လို့အကြံပေးကြလဲရှင
်အဲ့လိုမျိုးဆိုရင်တော့ကိုကကို့မှာမိသားစုတွေမရှိဘူးကိုကိုလည်းဆောက်ရှောက်မဲ့သူမရှိဘူးဆိုလို့ရှိရင်တော့ဟိုတလောက်ပေါ့နော်အနည်းဆုံး5,000 6,000 လောက်ကို့မှာသုံးဖို့အတွက်ဇယိတ်ရှိနေမှာပဲကျမတို့လိုမျိုးဂျီဟာမှာသွားနေဖို့အတွက်ကိုအဆင်ပြေနိုင်နေပေါ့နော်
ဒီအခုလိုမျိုးဒီအဖိုးခါဟိုယူဘူပြောဝန်ဆောင်မှုပေးတဲ့ဒီတကြီးကြီးဟာရီပေါ့နော်အဲ့မှာဒီအဖိုးဖားရရဲ့ဒီကျမကြီးဘိုင်းကိုရောဘယ်လိုမျိုးတာဝန်ယူဆောင်ရှောက်ပေးရလဲဆိုတာလည်းရှင်းပြပေးပါရှင်
။ဟုတ်ကဲ့မှာညီမတို့ဆောင်ရှောက်ပေးတာကကြတော့သူတို့ရဲ့ကျမကြီးဆိုင်ရာကောစိတ်ပိုင်းဆိုင်ရာရောပြီးတော့တကူရီတန်ရှင်ရေးအတွက်ကိုပါပေါ့နော်ညီမတို့သုံးခုလုံးပေါ့အဲ့ဒါကိုညီမတို့အဓိကထားပြီးတော့ဆောင်ရှောက်ပေးရတယ်။ဘာဖြစ်လဲဆိုတော့ဒီကျမကြီးနဲ့ပတ်သက်ပြီးဆိုလို့ရှိရင်ဆီယောဂါရှိတဲ့လို့ဆိုလို့ရှိရင်ညီမတို့အင်ဆူလင်နဲ့ပတ်သက်ပြီးတော့တို့စားတာတောက်တာဆိုင်ညီမတို့ကတို့ကိုဆောက်ရှောက်ပေးရတယ်ဂရုစိုက်ပေးရတယ်သွေးပေါင်ချိန်တာတွေစီးကျိုးတွေလမ်းလျှောက်တာတွေဘာတွေကအဆပေါ့နော်အသေးစိတ်ညီမတို့အကုန်လုံးလိုက်လုပ်ပေးရပါတယ်မှပြီးတော့ဒီတကောတန်ရှင်ရဲ့ဆိုလို့ရှိရင်တို့တို့ဒီဒါပါဝဲတဲ့လူတွေရှိတယ်ဟိုရေးချိုးဖို့အတွက်ကိုအဆင်ပြေတဲ့လူတွေရှိတယ်အဲ့လိုလူမျိုးဆိုလို့ရှိရင်ညီမတို့ကတို့ကိုရေးပိုင်နဲ့ချိုးပေးရတယ်မှအဝတ်စားတွေလည်းလဲပေးရတယ်ပေါ့နော်တို့ရဲ့နေတဲ့ဒူဝါပေါ့နော်လိုအပ်တဲ့ဟာမှန်သမျှစားတော့စားတာကအစာညီမတို့ကတေးချအကုန်လုံးကိုစစ်စစ်ဆက်ဆက်လုပ်ပြီးတော့မှညီမတို့ကပြုစုပေးရတာအဲ့ဒါကြောင့်ညီမတို့အနေနဲ့ဟိုအလုတ်သမားအစာပေါ့နော်ညီမတို့ကတေးချရွေးချယ်ပြီးတော့ခံရပါတယ
်အဲ့လိုပြောလို့ဆက်ပြီးတော့မေးချင်တာပေါ့လေဆိုတော့ကိုနဲ့ဒီဆွေမျိုးဟိုတာစင်မဟုတ်တဲ့ဟိုဒစိမ့်ပေါ့နော်တကြီးရွယ်ဦးတွေကိုဆောက်ရှောက်တဲ့လုပ်ငန်းမှာဘာအဓိကကြတယ်လို့ပြောနိုင်မလဲအထူးသဖြင့်ဒီစေတနာထားဖို့နောက်ဒီစာနာမှုရှိဖို့ကဘလောက်ဟိုအရေးကြီးတယ်လို့ရောညီမအနေနဲ့ပြောနိုင်မလဲရှင
်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ကဲဒီပါတယောက်လုတော့မယ်ဆိုလို့ရှိရင်ဒီစိတ်သက်ပိုင်းဆိုင်ရာကပေါ့နော်အရန်ကိုကောင်းနေမှဒီလုပ်ငန်းနဲ့ရေရှည်လုပ်လို့ရတယ်ပေါ့နော်ဆိုတော့ဒီကိုရဲ့အဖိုးတွေအဖွားတွေလိုမျိုးကိုစိတ်ဓာတ်မျိုးထားနိုင်မှဒီလုပ်ငန်းအတွက်ကိုအစအရန်အရှင်ပြေအဲကြောင့်ညီမအမြဲတမ်းပြောတယ် this job is not for everyone ပေါ့နော်ဆိုတော့ဟာကြတော့လူတိုင်းလူတိုင်းကဒီလုပ်ကိုလုပ်ဖို့ဆိုတာကဟိုလစာကောင်းတယ်ဆိုပေမဲ့လည်းသိရမလားလူတိုင်းကမလုပ်နိုင်ဘူးပေါ့နော်အဲကြောင့်မလို့ညီမတို့ကဒီစိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ထားရတယ်ပြီးတော့အတွေးပေါ့ကိုကတွေးတက်ကြတယ်အမှန်ဖြည့်တွေးပေးရတယ်ပေါ့နော်တချို့ကြတော့ဘယ်လိုပြောမလဲဆိုတော့ဒီလူကြီးတွေဆိုတာကအသက်ကြီးနေပြီเนาะပြီးတော့ dementia client နေရှိတယ်ဆိုတဲ့ခါကျတော့သူတို့စိတ်ပိုင်းဆိုင်ရာကပုံမှန်မဟုတ်ဘူးလေเนาะဆိုတဲ့ခါကျတော့ဒါတွေကိုကိုကနားလည်ပြီးတော့ဖြည့်သွေးနိုင်တဲ့လူမျိုးဖြစ်မှသာငင်းဒီလောက်အတွက်ကိုအဆင်ပြေရဲ့လို့ညီမပြောချင်ပါတယ်ဟုတ်
အခုဆိုရင်မတနေ့ဖွင့်ထားတဲ့ဒီတက်ကြီးဆောင်ရှောက်ရေးကြီးဟာက၃ခုရှိသွားပြီပေါ့လေနောက်ဒီအိန္ဒယာရောက်ကိုလည်းဒီသွားပြီးတော့မှဆောင်ရှောက်တဲ့ဝန်ဆောင်မှုကိုလည်းလုပ်နေရဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာအောင်အတွက်ကိုဘယ်ကနေစပြီးတော့စူးစမ်းခဲ့ရတယ်ဆိုတော့လည်းအတိုးချုပ်ပြီးတော့ပြောပြပေးပါလားရှင
်ညီမတို့တွေကဒီနိုင်ငံမှာဒီလိုမျိုး facility ဖွင့်လို့ဆိုလို့ရှိရင်ပရိဘောဂတွေကအစဂူးတွေရှိတယ်ပေါ့နော်ဒီခန်းမှာလူတယောက်တော့ဆိုလို့ရှိလို့ရှိရင်nice stand ရှိရမယ် drawer ရှိရမယ်အိယာကလည်းဟို hospital ဗတ်ဖြစ်ကြမယ်လို့ပေါ့နော်အဲ့လိုမျိုးဒီဖိုးကြီးဖိုးကြီးတွေရဲ့သူတို့ရဲ့ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လိုအပ်ချက်တွေကိုညီမတို့ကပြန်ချိမ့်ပေးရတယ်စိတ်ပိုင်းဆိုင်ရာကလည်းအများနဲ့ ready ဖြစ်ဖို့အရေးကြီးတဲ့အတွက်မှညီမဒီလုပ်ငန်းကိုလုပ်မယ်ဆိုပြီးဆွေးနွေးချက်ချတဲ့အချိန်ကစပြီးတော့ဒီလူကြီးတွေနဲ့အဆင်ပြေအောင်ညီမကနေတယ်သူတို့လိုအပ်ချက်တွေကိုကိုကသိအောင်လို့အများနဲ့စူးစမ်းပြီးတော့လေ့လာတယ်စာတွေဖတ်ကြတယ်ဒီနိုင်ငံမှာရှိတဲ့သတင်းတွေဖတ်ကြတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကိုကလုပ်မယ်ဆိုလို့ရှိလို့ရှင်ပြင်ဆင်မှုတွေအများကြီးရှိတယ်ခက်ခဲတွေလည်းအများကြီးရှိတယ်။ဒါပေမဲ့လည်းသိရမလား調査ပြီးတော့ကြော်ဖြတ်ခဲ့တယ်။ပြီးတော့ဒီလိုငတ်လို့မယ်အခုလိုမျိုးဂေဟာဖွင့်နေဆိုလို့ရှိရင်ငွေပိုင်းငွေကြေးဆိုင်ရာကောစိတ်ပိုင်းဆိုင်ရာကောအရန်ကြီးကြီးတယ်ဆိုတော့ခါကြတော့ဒါတွေကိုတက်ညက်ခံအောင်လုပ်နိုင်မှသာငယ်ဒီလိုငန်းကအဆင်ပြေတာပေါ့နော်။ဆိုညီမအနေနဲ့ကတော်တော်တော့စူးစမ်းခဲ့ရတယ်ဒီနေရာရောက်ဖို့ပေါ့နော
်ကယ်လီဖိုးနီးယားပြည်နယ်က Alandra Home Care တက်ကြီးပဲကိုစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်သေးဖြစ်ပါရဲ့ရှင်American ပြည်ထောင်စုကပြည်နယ်တိုင်းမှာဒီငွေကြေးမတက်နိုင်တဲ့ဘိုးဘွားတွေအတွက်ကိုအစိုးရထောက်ပံ့တဲ့စောင့်ရှောက်ရေးအစီအစဉ်တွေရှိတာမို့ကြိုတင်လေ့လာစီရင်ပေးထားတဲ့လို့သူကအကြံပြုပါရရှင်။ကျွန်မဆုမြတ်ပါမှာ
။လူမှုရှုခင်းအစီအစဉ်ပြည်တဲ့အခါမှာတော့တက်တန်အောင်သတင်းတော်ကိုဆက်ချင်ပါလေ။နံပါတ်ကြီးကိုရီးယားဇာလန်တွက်စကစ်ဂိမ်းရဲ့ဒုတိယရာသီရုပ်သံဇာလန်တွက်ဒီလကုန်စတင်ပြတ်တာပါပဲ။ President ိုင်ကရီယိုဒီဂျနေရိုမြို့မှာစီပွားရေးမြင့်တင်မှုလေဒီဂါဂါလိုကဘာကျော်ဆိုတော်ရဲ့အခမဲ့ဖြောပြေပွဲမေလမှာကျင်းပဖို့လဲစီစဉ်နေပါတယ်။ဘိုင်အီတန်ကျော်ကတင်ပြထားပါတယ
်။ Follow the number. Nante Moronaze.
Tashi gamer hakecho.
MG Korea ဇလန်တွဲဖြစ်တဲ့ Squid Game ရဲ့ဒုတိယရာသီရုပ်သံဇလန်တွဲအမည်ကျော်ညာကတော့ Netflix ကဒီဇလန်တွဲတစ်ထွက်ဖို့တလအလိုနိုဝင်ဘာ29ရက်နေ့မှာပဲထုတ်လိုက်ပါတယ်။ဒီတစ်ခေါက်ဇလန်တွဲမှာကလက်စားချေရာတွေပထမတစ်ခေါက်တည်းပို့ပြီးတော့စိတ်ဝင်စားစရာစိန်ခေါ်မှုတွေပါလာမယ်လို့ဒီဇလန်တွဲဖန်တီးတင်ဆက်တဲ့ Hyundai Hook ကပြောပါတယ်။ 2022年末ထွက်တဲ့မူရင်းစကရစ်ကရုပ်သံဇလန်တွေဟာနက်ဖလစ်ရဲ့သမိုင်းမှာကြီးစုသူများဆုံးဇလန်တွေဖြစ်ပါတယ်။အမီဆူရီလည်းရရှိခဲ့ပြီးတော့ယွန်းနောင်ဟစ်ကဒရမာဇလန်တွေထူးချွန်ဒါရိုက်တာဆုမင်းသားအီဂျွန်ဂျေကလည်းအကောင်းဆုံးဒရမာမင်းသားတစ်ယောက်ဆောင်ဆုလို့ရခဲ့တာပါ။သူတို့နှစ်ဦးလုံးဒီလိုဆုမျိုးရတဲ့ပထမဆုံးအာရှနယ်ဝါရီဖြစ်ပါတယ်။ ပထမဇလန်ဒွဲရုံကအထူးအောင်မြင်ကြရမလို့အခုလိုမျိုးအပိုင်းနဲ့ဆက်ရိုက်တာကတော့ဂျင်းတွေတွေ့ထားပြီးသားကိစ္စပါ။အခုဒုတိယဇလန်ဒွဲကိုဒီဇင်ဘာလ26ရက်နေ့မှာစတင်ပြသမှာဖြစ်ပါတယ်။နောက်ဆုံးတစ်ခေါက်ဖြစ်တဲ့တတိယပိုင်းဇလန်ဒွဲကိုတော့2023မှာဆက်ပြီးရိုက်ဖို့စီစဉ်ထားပါတယ်။အခုဒုတိယပိုင်းဇလန်ဒွဲမှာတော့မင်းသားအီဂျွန်ဂျီတယောက်ဆောင်တဲ့ဇယုတ်ဆျွန်ဂီဟွန်က အတန်းနဲ့လောင်ကြီးထက်ရတဲ့ကစားပွဲတွေပြန်ဝင်လာပြီးတော့ရှင်းပြိုင်သူအစ်တင်တွေတွေ့မှာဖြစ်ပါတယ်ရှင်။ဟောလိဝုဒ်ရဲ့နာမည်ကျော် TCL တရုတ်ရုပ်ရှင်ယုံကြည်ကိုပါရမောက်ရုပ်ရှင်ကုမ္ပဏီရဲ့ဂလက်ဒီယေတာ2ရုပ်ရှင်ကားတင်ပို့အတွက်အဲ့ရုပ်ရှင်ယုံကိုဇလန်နဲ့လိုက်အောင်လို့ရောမခစ်ပုံစံပြောင်းလဲပြီးတော့ပြင်ဆင်ထားခဲ့တာပါ။ရုပ်ရှင်ယုံကိုရောမမျိုးကအမိုးပွင့်ပွဲကြီးစဉ်ခမ်းမရောမကော်လစီယမ်နဲ့မျက်နှာစာပုံအသေးစိတ်ပြင်ဆင်ထားပြီးတော့ရုပ်ထုတွေအလံတွေဟောအပြည့်စုံတက်ထားတာတွေ့ခဲ့ရပါတယ်။ လုံးခဲ့တဲ့နှစ်ပေါင်း20လောက်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိခဲ့တဲ့မူရင်းရုပ်ရှင်ကားရဲ့နောက်ဆက်တွဲအနေနဲ့ပါရမောက်ရုပ်ရှင်ထုတ်လို့ရကရိုက်ကူးတဲ့ဂလက်ဒီယေတာ2ရုပ်ရှင်ကားကပထမဆုံးရုံတင်တဲ့နိုဝင်ဘာ27ရက်နေ့မှာတွင်ဝင်ငွေဒေါ်လာ6တန်းခွဲရရှိခဲ့ပါတယ်။ နေမကျော်ပေါ့ပစိုးတော်လေဒီဂါဂါ2025မေလမှာဘရာဇီးနိုင်ငံရီယိုဒေဂျနေရိုမြို့ကကိုဘာကဘာနာကန်ဂျီမှာအခမဲ့ဖြော်ပြပွဲကျင်းပမယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတည်ထားသူနှစ်ဦးကနိုဝင်ဘာ29ရက်နေ့မှာပဲရိုက်တာကိုပြောသွားပါတယ်။ရီယိုဒေဂျနေရိုမြို့တော်ဝင်အက်ဒဝါဒိုပိုင်းစ်ကမြို့စီပွားရေးမြင့်တင်တဲ့အနေနဲ့နိုင်ငံတကာနာမည်ကြီးအနုပညာရှင်တွေကိုဖိတ်ခေါ် ဖြော်ပြခိုင်းတဲ့ဆယ်လီဘရေးရှင်းမေလပွဲတော်နှွဲပြော်ဆိုတဲ့အစီအစဉ်ရဲ့တစိတ်တပိုင်းဖြစ်ပါတယ်။လေဒီဂါဂါနဲ့စာချုပ်ချုပ်ထားတဲ့ Universal Music တေးထုတ်လို့ရေးကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှအခြေချင်းပြန်မပြောပါဘူး။ အဆိုတော့ Madonna ကလည်းပြီးခဲ့တဲ့မေလကကိုဘာကဘာနာကန်ဂျီဖြော်ပြပွဲနဲ့အကြီးအကျယ်အောင်မြင်ခဲ့တာပါ။သူ့ရဲ့ပွဲကိုပြည့်တဲ့တန်းပွဲကြော်လာကြည့်သွားပါတယ်။အခုလည်းမေလ3ရက်နေ့ဖြော်ပြပွဲက Lady Gaga ဖြစ်မယ်ဆိုတာသိကြရင်လို့တရားဝင်မကြေညာရသေးတာမို့နာမည်ထုတ်ပြောလို့မရသေးတဲ့သူကပြောပါတယ်။နောက်တစ်ခုကလည်း Bad Romance နဲ့ Poker Face တချင်းတွင်ကြော်ကြားလာတဲ့အဆိုတော့ Lady Gaga ပွဲဖြစ်မယ်လို့ထပ်အတည်ပြုပြီးတော့ Iris Rocky Down ဖွင့်ပြတဲ့ YouTube ကိုလည်းသူတို့စဉ်းစားခဲ့ကြတယ်လို့ပြောပါတယ်။မြို့တော်ဝင် Paris ကတော့သတင်းပတ်အစောပိုင်းကကိုဘာကဘာနာဖြော်ပြပွဲအတွက်နိုင်ငံတကာက Pop အဆိုတော်တုံးနဲ့ကနအူးသဘောတူညီချက်ရထားပြီလို့ပြောပေမဲ့လည်းအဆိုတော်ဘယ်သူဆိုတာတော့သူသေချာပြောမသွားခဲ့ပါဘူး။ဒါမဲ့သတင်းပတ်တွေဒီမှာနောက်ဆုံးသဘောတူညီမှုရလိမ့်မယ်လို့မျှော်လင့်ရပါတယ်။ Madonna ဖြော်ပြပွဲတုန်းကလည်းဒေသနာရအစိုးရကစီးပွားရေးကြော်ငြာရေးငွေကိုသုံးတယ်လို့အများပြည်သူဘဏ္ဍာငွေကိုလည်းသုံးခဲ့ပြီးတော့သူတို့ရင်းနှီးမြှုပ်နှံလိုက်ရတဲ့ Real 7000အတွက် Real 3000ရာဒေါ်လာနဲ့ဆိုရင်တော့1,500နီးပါးပြန်ပြီးတော့ရလို့အဆအများကြီးပြန်ရသွားတာဖြစ်ပါတယ်။အခုလည်းလာမယ့်ဖြော်ပြပွဲကြီးအတွက် Rio တစ်မျိုးလုံးစိတ်လှုပ်ရှားနေပါတယ်။မြို့တော်ဝင်က Rio မှာဖြော်ပြပွဲတွေလုပ်ဖို့စိတ်ကူးထားတာပြောပြသားပါ။ Madonna ကပြေဝအောင်မြင်ခဲ့ပါတယ်။ Lady Gaga လည်းအောင်မြင်အောင်ပါပါ။ခီးသွားဈေးခွက်ကလည်းအချိန်ကြီးကောင်းပါမယ်လို့ Rio Hotel အသင်းဥက္ကဋ္ဌ Alfredo Lopez ကပြောပါတယ်။ကိုဘာကဘာနာမှာအရင်ကလည်း Rolling Stone နဲ့ Rod Stewart တို့လိုနာမည်ကျော်တွေရဲ့အခမဲ့ဖျော်ဖြေပွဲတွေလည်းကျင်းပခဲ့ပါတယ်ရှင်။
VOA ကိုစာရေးလို့လည်းဆိုရင် bamis@voanews.com email ပြီး VOA Facebook Messenger ကလည်းစာပို့နိုင်ကြပါတယ်။ ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အစ်ရွေးတဲ့ဟက်စပေါ်တော်တို့ကြာရပ်ပိုင်းမဲ့ကြာသေးတဲ့ပြစ်ခတ်ရစေးစက်ပြီးရှိနေပုံရပြီးမဲ့နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။ဂျော်ဂျီယာနိုင်ငံမှာတော့ဥရောပသမဂ္ဂဒေါ်လာတဲ့အတိုက်ခံဆန္ဒပြသူတွေနဲ့ညီနိုင်ဆွေးနွေးမှာမဟုတ်ဘူးလို့ဂျော်ဂျီယာဝန်ကြီးချုပ်ကပြောလိုက်ပါတယ်။နိုဝင်ဘာ30ရက်နေ့ကဖမ်းမိခ စဉ်ကြည့်ရှုနိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနေပြောရမြောချစ်ချင်းပေါ်ကြွယ်တင့်တယ်ဘဝလှပတဲ့ကာလတွေမနည်းမြန်ရောက်ရှိကြပါစေ။ကျွန်တော်တမောင်သားပါခင်ဗျာ။